Welcome to the Voice of America in Burmese.
မြန်မာနိုင်ငံသူနိုင်ငံသားအားလုံးဘီယန်ဒရယ်ဘုံကကင်းဝေးပါစီကြောင်းဆုတောင်းမေတ္တာပို့သပါရယ်2022ခုနှစ်မေလ29ရက်စနေနေ့ဗက် VOA စီစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုအစီအစဉ်ကိုဗီဒီယိုကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook VOA Burmese News 2မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ကယားပြည်နယ်ဒီမော့ဆူရဲစခန်းကိုကရင်နီပြည်သူ့ကာကွယ်ရေးတပ်ကဝင်တိုက်တဲ့အကြောင်းဒီတော့ကန်တူက VOA ကိုပြောပါတယ
်။ PDF ရေးစခန်းကိုတောက်တယ်။လက်နဲ့ကြည့်တယ်တော့ကြားရတယ်။ကျန်တော့ပြီးခဲ့တော့ကြားရတယ်။ဒီနေ့ပိုင်းမှာတော့တိတ်ဆိတ်ကလေးပြန်ကြည့်ခဲ့မှုလို့မြောက
်။တခိုင်မှုတွေအပြီးနောက်ဆက်တွဲအခြေအနေအပြည့်စုံကိုသတင်းပေးပို့ချက်မှနားဆင်ကြမှာဖြစ်တယ်လို့စစ်ကောင်စီကဖန်ထားတဲ့အမေရိကန်သတင်းတောင်အတွက်မိသားစုဝင်တွေစိုးရိမ်နေကြတာနဲ့ထိုင်းမှာကိုဗစ်ကူးခံထားရတဲ့မြန်မာရှေ့ပြောင်းလူသားတွေခွဲခြားဆက်ဆံခံရတယ်ဆိုပြီးဆန္ဒပြကြတဲ့သတင်းတွေကိုနားဆင်ရပါမယ်။နိုင်ငံတကာသတင်းတော်တို့မှာတော့စီးပွားရေးအင်အားကြီးနိုင်ငံ20 G20 အစည်းအဝေးမှာကမ္ဘာလုံးဆိုင်ရာကိုဗစ်ကာယောဂါတိုက်ဖျက်ရေးဘာတွေဆွေးနွေးခဲ့ကြတယ်ဆိုတာသိရပါမယ်။သတင်းပတ်စင်ကဏ္ဍတွေအဖြစ်လူ့အခွင့်အရေးဆိုင်ရာဒုအတန်စီစဉ်တဲ့အတူ NUG ပညာရေးဒုဝန်ကြီးနဲ့ဆက်သွယ်မေးမြန်းထားတာကိုထုတ်လွှင့်မှုရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်။ရန်ကုန်အင်းစိန်အရက်ကပေါက်တော့မှာတောက်ကြနေညပိုင်းကဆိုင်ကယ်စီးလာတဲ့လူငယ်တဦးကိုစစ်တပ်ကရက်ခိုင်းတာရက်မပြေလို့ဆိုပြီးစစ်ကားနဲ့လိုက်တိုက်တဲ့အတွက်ဒေဆုံးသွားတယ်လို့မျက်မြင်တွေ့သူတွေကိုကိုးကားပြီးပြည်တွင်းသတင်းတွေမှာရေးထားပါတယ်။အဲဒီလူငယ်ဟာဆူရမော်ဒယ်တူဆောင်တူဖြစ်သူကိုထက်အောင်ဖြစ်တယ်လို့လည်းသတင်းတွေမှာဖော်ပြထားပါတယ်။မန္တလေးမြို့109လမ်း58-59လမ်းဆွဲတွေကနေရင်တစ်ခုမှာဒီကနေ့မနေ့ပိုင်းကလုတဲ့မင်္ဂလာဆောင်မှာလက်ဖွဲ့ထဲမှာပါလာတဲ့ဘုံပေါက်ကွဲပြီးအမျိုးသားတဦးလက်မှာဒဏ်ရာရခဲ့တယ်လို့ဒေသခံကပြောတာကိုကိုးကားပြီးတော့လည်းပြည်တွင်းသတင်းတွေမှာရေးထားပါတယ်။အခုလိုဒေဆိုးမှုတွေပေါက်ကွဲမှုတွေရှိနေတဲ့ကြားကပဲနိုင်ငံတော်ဝန်ဆက်အနာသိမှုစန့်ကျင်ရေးဆန္ဒပြပွဲတွေပုံစံမျိုးမျိုးနဲ့ဆက်ရှိနေပါတယ်။စကိုင်းတိုင်းဒဇင်မြို့မှာဒေသခံကျောင်းသားပြည်သူလူငယ်တွေဒီနေ့မနက်ပိုင်းကတပိတ်စစ်ကြောင်းနဲ့စုဝေးပြီးဆန္ဒပြကြတဲ့ကြွေးကြော်သံတွေပါမုံရွာမှာຫນွေဦးဒေါ်လာရေးအတွင်းကြဆုံးခဲ့သူတွေနဲ့မတရားဖမ်းဆီးခံရသူတွေအတွက်ဝန်내ချင်းအထိတ်အမှန်နှင်းစီပန်းတပွင့်စီကန်ဆောင်ပြီးမုံရွာတပိတ်စစ်ကြောင်းနဲ့ဆန္ဒပြကြပါလေမန္တလေးမှာအောင်မြေသာဆန်ကျောင်းပေါင်းစုပညာရေးတပိတ်စစ်ကြောင်းနဲ့အောင်မြေသာဆန်ကျောင်းသားများတမကတပိတ်စစ်ကြောင်းတွေစုပေါင်းပြီးဆန္ဒပြကြသလိုအမရပူရနဲ့မိုးကိုမျိုးတွေမှာလည်းဆန္ဒပြပွဲတွေရှိခဲ့ပါတယ်။ကချင်ပြည်နယ်ဖားကံမြို့ဘက်မှာအေးမြသာယာတိုင်းရင်းသားလူမျိုးပေါင်းစုံတပိတ်စစ်ကြောင်းထွက်ခဲ့ကြသလိုနေပြည်တော်ပြင်မနာမှာလည်းပြင်မနာကျောင်းသားတမကနဲ့အတူဝင်းရံသူတွေကဒီကနေ့မနေ့ပိုင်းမှာကြည်တဲ့ဆန္ဒပြခဲ့ကြပါတယ်။ဆရာနာဒိမှုစန့်ကျင်ပြီးဒီမိုကရေစီတောင်းဆိုချက်တွေကိုစက္ကူပေါ်မှာရေးသားကင်ဆောင်ပြီးတော့မော်လင်းကိုင်းမှာအိမ်တွင်တပိတ်စကိုင်းတိုင်းကောလင်းမြို့မှာစက္ကူတပိတ်စသဖြင့်ဆန္ဒပြကြပါတယ်။ရင်းနှံကျောင်းမှာလူငယ်တွေစုဝေးဆန္ဒပြကြသလိုတဝဲမှာတော့ဆိုင်ကယ်တပိတ်စစ်ကြောင်းထွက်ခဲ့ကြပါတယ်။စစ်တပ်အာဏာသိမ်းယူခဲ့ချိန်ကနေမနေ့ကအထိဆိုရင်စစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတဲ့အတွက်ဒေသုံသူစုစုပေါင်း833ယောက်ရှိပြီဖြစ်ပြီးဖမ်းဆီးခံရသူက4350ရှိပြီလို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးအန်ထိုနီဘလင်ကန်နဲ့အိန္ဒိယနိုင်ငံသားဝင်ကြီးဒေါက်တာ S. ဂျိုင်ရှန်ကာတို့တောက်ကြနေကအမေရိကန်နိုင်ငံသားဌာနမှာတွေ့ဆုံဆွေးနွေးချိန်တွင်မြန်မာနိုင်ငံမှာဆက်အနာသိမှုနဲ့ပတ်သက်ပြီးတော့လည်းထက်သွင်းဆွေးနွေးခဲ့ကြတယ်လို့နိုင်ငံသားဌာနရဲ့တောက်ကြညဘက်ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်ဆွေးနွေးချက်အသေးစိတ်ကိုတော့ထည့်သွင်းဖော်ပြမထားပါဘူးဒါဟာဖြင့်ဝင်ကြီးဘလင်ကန်အနေနဲ့မြန်မာအရေးနဲ့ပတ်သက်ပြီးဒေတာတွင်းကနိုင်ငံသားဝင်ကြီးတွေနဲ့နှစ်ရက်ဆက်တိုက်ဆွေးနွေးပြောဆိုတဲ့သဘောပါပဲကြော်တာပေးနေကလည်းဝင်ကြီးဘလင်ကန်ဟာဗီယက်နမ်နိုင်ငံသားဝင်ကြီးဘွီတန်ဆွန်နဲ့ဆက်သွယ်ပြောဆိုချိန်တွင်မြန်မာဆက်အနာသိမ်းပြီးနောက်ပိုင်းစိုးရိမ်မှုအခြေအနေတွေကိုဆွေးနွေးခဲ့ကြတဲ့အကြောင်းနိုင်ငံသားဌာနပြောခွင့်ရ Net Price ကတောက်ကြနေမှာပြောပါရယ်မြန်မာနိုင်ငံမှာအကြမ်းဖက်လူရဲတွေချက်ပြစ်ဖို့မတရားဖမ်းဆီးထားသူအားလုံးကိုပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးဆက်အနာရှင်ကိုဖိအားပေးတာမှာနိုင်ငံတကာတိုင်ဝမ်အနေနဲ့တင်းကြီးတညိုထဲနဲ့တန်တဲ့ပြောဆိုကြဖို့အမေရိကန်ပြည်ထောင်စုကဆက်ပြီးတိုက်တွန်းတဲ့အကြောင်းရန်ကုန်အမေရိကန်တန်ယုံရဲ့ Facebook မှာတင်ထားတဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါရယ်မြန်မာအနာသိန်းစစ်ကောင်စီကဖန်ထားတဲ့အမေရိကန်သတင်းမီဒီယာသမားဒန်နီဖန်စတာရဲ့မိခင်ကတောက်ဖြစ်သူကိုသူတို့နေထိုင်တဲ့မီရှိဂန်ပြည်နယ်မှာရှိနေစေချင်တာပါပဲလို့ AP သတင်းဌာနနဲ့ပေါက်ကြနေတွေ့ဆုံမေးမြန်းခန်းတစ်ခုအတွင်းပြောခဲ့ပါရယ်မ ပြည်တွင်းခြေဆိုင် Frontier မြန်မာသတင်းဌာနက Editor ဒူးဖြစ်သူအသက်38နှစ်အရွယ်အမေရိကန်နိုင်ငံသား Danny Fenster ဟာမေလ24ရက်တနင်္လာနေ့မနက်ပိုင်းကမိသားစုရှိရာမီရှိဂန်ပြည်နယ် Detroit မြို့ကိုမလေးရှားနိုင်ငံကွာလာလံပူမြို့တော်ကနေတဆင့်ပြန်လာဖို့ရန်ကုန်လေဆင်မှရောက်နေတဲ့အချိန်စစ်ကောင်စီကဖမ်းလိုက်တာပါသူကိုအင်းစိန်တောင်ခေါ်သွားတာလို့ပဲတည်ထားရသေးပြီးဘာကြောင့်ဖမ်းဆီးတာလဲဆိုတာစစ်ကောင်စီကထုတ်ပြန်ကြေညာတာမရှိသေးပါဘူးဒန်နီဖန်စတန်မတိုင်ခင်မလ9ရက်နေ့ကလည်းအမေရိကန်နိုင်ငံသားတူဖြစ်တဲ့ကမာယုမီဒီယာတီထောင်သူနဲ့အယ်ဒီတာချုပ်နေသန်မောင်ခေါ်ကိုမောင်ထွေးကိုစစ်ကောင်စီကဖမ်းဆီးခဲ့ပါတယ်။ဖန်စတန်နဲ့နေသန်မောင်တို့သူတို့မိသားစုတွေစီဘေးရန်ကင်းစွာပြန်ရောက်လာချိန်အထိသူတို့ပြန်လွတ်မြောက်ရေးဆက်ပြီးကြိုးစားသွားမယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။ဘယ်လာရုစ်အာဏာရှင်အလက်ဇန်းဒါလူကာရှန်ကိုအစိုးရပေါ်အမေရိကန်ပြည်ထောင်စုကတောက်ကြနေမှာတန်ခတ်ရည်ယူမှုတွေချမှတ်လိုက်ပါတယ်။မေလ23ရက်နေ့ကလေရင်ကိုအတင်းကျပ်ဆင်းခိုင်းခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးယုံကြည်ကူစားရတဲ့နိုင်ငံတကာစုံလမ်းစစ်ဆေးမှုတစ်ခုလုပ်ဖို့အမေရိကန်ကတောင်းဆိုတဲ့အကြောင်းအင်ဂျီရောပြောခွင့်ရဂျန်ဆာကီကပြောခဲ့ပြီးဒီဖြစ်ရပ်ဟာနိုင်ငံတကာမှလိုက်နာလုံဆောင်ရမယ့်တမန်ချက်တွေကိုတိုက်ရိုက်ထိပါးစော်ကားလိုက်တာပဲလို့လည်းပြောခွင့်ရဂျန်ဆာကီကပြောပါတယ်။အိုင်ယာလန်နိုင်ငံအခြေစိုက် Ryan Air လေကြောင်းလိုင်းကကြီးတဲ့တင်လေရင်ဒဇင်းကိုဘယ်လာရုစစ်တပ်တိုက်လေရင်ဒဇင်းကအတင်းကျပ်လမ်းကြောင်းပြောင်းဆင်ခိုင်းပြီးတော့လေမမပါလာတဲ့အသက်26နှစ်အရွယ်အတိုက်ခံဘလော့ဂါနဲ့တက်ကြွလို့ရှာသူရိုမန်ပူတာဆေဗစ်ချ်ကိုဖမ်းဆီးခဲ့တာကြောင့်နိုင်ငံတကာကအပြင်းထန်ပြစ်တင်ဝေဖန်နေတာပါအမေရိကန်အစိုးရအနေနဲ့လူကာရှန်ကိုအစိုးရတွေကအဓိကအဖွဲ့ဝင်တွေကိုပြစ်မှတ်ထားအရေးယူဖို့ဥရောပသမဂ္ဂနဲ့အတူစီရင်တစ်ခုပြုစုနေတယ်လို့သမ္မတအင်ဂျီရောကကြေညာထားပါတယ်ခင်ဗျာ
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စင်တာဝီမန်ပါစနေနေ့ညပိုင်း VOA American တန်ရဲ့ထိတ်တဲရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုဆက်ပြောပြနေပါတယ်။ COVID ရောဂါမူလအရင်းစကိုပြန်စုံစမ်းဖို့ American နဲ့ဗြိတိန်တို့ဘက်ကတောင်းဆိုလိုက်ချိန်မှာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ဘက်ကတော့ COVID အရေးနိုင်ငံရေးထည့်မလုပ်ကြဖို့ပြန်ဝေဖန်လိုက်ပါတယ်။ WHO ရဲ့နှစ်စဉ်ညီလာခံဂျနီဗာမှာကျင်းပနေချိန် American နဲ့ဗြိတိန်တို့ရဲ့ဂျနီဗာဆိုင်ရာကိုယ်စားလှယ်အဖွဲ့တွေက WHO အနေနဲ့ကိုဗစ်မူလဆင်းရဲရဖို့ပိုတိုးရှာဖို့ပြောလိုက်ချိန်မှာတပြည့်ချိုလုံမှုဆောင်ညွှန်ကြားရေးမှူးကသိပ်ပံတဲ့နိုင်ငံရေးမရောထည့်လိုက်ဖို့ပြန်တောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံထပ်သွားဖို့ပါဝင်အခုလိုပိုတိုးပြီးလှုပ်ဆောင်ဖို့တောင်းဆိုလာချိန်မှာတပြည့်ချိုရဲ့ရေးပေါ်ကျန်းမာရေးအစီအစဉ်ကလုံမှုဆောင်ညွှန်ကြားရေးမှူးဒေါက်တာမိုက်ကယ်ရိုင်ယန်က
We would though like for
အဲ့ဒီကအားလုံးအနေနဲ့ဒီကိုဗစ်အဆရှာကိစ္စမှာသိပ္ပံပညာနဲ့နိုင်ငံရေးကိုတက်နိုင်ရင်သက်သက်စီခွဲထားစေလိုပါတယ်အခုကဒီလုပ်ငန်းစဉ်တစ်ခုလုံးနိုင်ငံရေးကြောင့်အစိတ်တက်နေပါတယ်လို့ပြောသွားတာပါဒေါက်တာရန်ကဆက်ပြီးအနာဂတ်မှာကာကွယ်နိုင်ဖို့ဒီကိုဗစ်မူလအစကိုအားလုံးတကယ်တမ်းသိလို့ရင်တော့သိပ္ပံပညာရှင်တွေသူ့အလို့သူတည်တံ့ပူးတွဲလုပ်နိုင်ရေးအပြစ်တင်တာနဲ့နိုင်ငံရေးမပါတဲ့ဝင်းကျင်ကိုဖော်ဆောင်ပေးရမှာပါလို့ဆက်ထောက်ပြခဲ့ပါတယ်အရင်တပြည့်ချိုလေ့လာမှုမှာကိုဗစ်အစဖြစ်နိုင်ခြေ၄ခုထက်ကဘူဟန်တက်ခွဲကန်းကစတာကတော့မဖြစ်နိုင်ဆုံးလို့ပြောခဲ့ပါတယ်ဒါပေမဲ့ဂျနီဗာဆိုင်ရာအမေရိကန်တန်ကိုယ်စားလှယ်အဖွဲ့ကတော့ဒီပထမဆင့်ကမပြည့်စုံသေးတာမို့ဒုတိယဆင့်အချိန်ကြိုက်လုပ်ပေးဖို့ပြောလိုက်ပါတယ်ခင်ဗျအာရှဒေသမှာတော့ကိုဗစ်ဖြစ်ပွားမှုအများဆုံးဖြစ်နေတဲ့အိန္ဒိယမှာနေစဉ်ပိုးတွေးမှုစကြလာချိန်မှာမြန်မာနိုင်ငံမှာတော့ပြန်စတက်လာနေပါတယ်အိန္ဒိယမှာပြီးခဲ့တဲ့တလခွဲအတွင်းပထမဆုံးအချိန်နေနဲ့နေစဉ်ပိုးတွေးမှု 13,000 ကျော်ဖြစ်စံချိန်တင်ကျဆင်းလာချိန်မှာမြန်မာနိုင်ငံမှာတော့ဒီအပိုင်းလဲရာကနန်းနာကိုပြန်စတက်လာပြီးထိ ंछ ုပ်မှုတွေပြန်စလှုပ်လာနေပါတယ်မြန်မာနိုင်ငံမှာမနေ့ကလူပေါင်း1,100ကိုစစ်ဆေးခဲ့ရမှာ52ဦးမှာပိုတူဂီကတနေ့တုန်းကဆိုရင်96ဦးထိတက်လာခဲ့ပြီးမနေ့တုန်းကပဲအိန္ဒိယနယ်စပ်ရှိအဖြစ်များလာနေတဲ့ချင်းပြည်နယ်ကတွန်းဆန်တဲ့စကိုင်းတိုင်းကတမူးမြို့တွေမှာ stay at home အိမ်ထဲမှာနေကြဖို့ဒီနေ့ကစအသွာလာကန့်တက်လိုက်ပါတယ်အချိန်ထဲမှာအိန္ဒိယနဲ့ထိုင်းနယ်စပ်မြို့တွေကပြည်တွင်းလေကြောင်းလိုင်းတွေကိုလည်းဇွန်လအထိပိတ်လိုက်ပါတယ်အခုလိုအချိန်မှာကိုဗစ်စဖြစ်ခဲ့တဲ့တရုတ်မှာတော့ဒီနေ့ပိုးတွေ့သူတွေ16ဦးသာတွေ့ရှိခဲ့ပေမဲ့2ဦးကဟောင်ကောင်နဲ့ဆက်ဆက်နေတဲ့ဂွမ်ထောင်ပြည်နယ်မှာပြည်တွင်းအချင်းချင်းကူးခဲ့ရတာလို့အမျိုးသားကျန်းမာရေးကော်မရှင်ကထုတ်ပြန်လိုက်ပါတယ်။မလေးရှားနိုင်ငံမှာတော့မနေ့တော့ကြာတရက်ထဲပိုးတွေ့သူတွေ8,000ကိုပထမဆုံးစံချိန်တင်တက်လာတာမို့ကိုဗစ်ကူးစက်မှုဆိုးလာနေတာထိန်းချုပ်ရေး ဇွန်လတရက်ကစပြီးနှစ်ပတ်ကြာကန့်သတ်မှုအပြည့်အနည်းပါလုပ်တယ်မယ်လို့ဝန်ကြီးချုပ်မူဟီရတင်ရဆင်ကကြေညာလိုက်ပါတယ်ခင်ဗျာ။ဥရောပဘက်မှလည်းဗြိတိန်နိုင်ငံမှာကိုဗစ်ပိုးထွေးသူတွေပြန်ဆတက်လာပြီးမနေ့တုန်းကပိုးထွေးသူတွေ4200နီးပါးဖြင့်နှစ်လအတွင်းအများဆုံးဆန့်ကျင်တင်သွားခဲ့ပါတယ်။အခုကိုဗစ် -19 ပိုးသစ်ထွေးသူတွေလည်း85ရာခိုင်နှုန်းကအရင်မျိုးကွဲတွေထက်ပိုးကူးစက်မှုမြန်လွန်းတဲ့အိန္ဒိယကနောက်ဆုံးပိုးမျိုးကွဲသစ်ဖြစ်တယ်လို့ကျန်းမာရေးအရာရှိတွေကယုံကြည်ထားကြပါတယ်။ဥရောပကော်မရှင်ဘက်ကလည်းကိုဗစ်ကာကွယ်ဆေးရရှိသူပိုများလာနိုင်ဖို့ Pfizer BioNTech ကိုဗစ်ကာကွယ်ဆေးကိုအသက်12နှစ်အငယ်ဆုံးထိထိုးပေးခွင့်ပြုလိုက်ပါပြီ။အမေရိကန်နဲ့ကနေဒါဘက်မှာအခုလိုငယ်ရွယ်သူတွေထိထိုးပေးဖို့အတည်ပြုပေးခဲ့ပြီးအန္တရာယ်ကင်းကြောင်းတွေ့ရှိခဲ့ပြီးမှအခုလိုဖြစ်လာတာပါခင်ဗျာ။ပါကစ္စတန်အနေနဲ့အာဖဂန်နစ္စတန်မြို့သားလုံခြုံရေးထိတ်ဆုံးရာရှိနဲ့တရားဝင်ဆက်သွယ်ဖြတ်တောက်ပေးလိုက်ပါပြီ။အာဖဂန်မြို့သားလုံခြုံရေးအရာရှိချုပ်ဟမ်ဒူလာမိုဟစ်အနေနဲ့ပါကစ္စတန်ဘောမတရားကြမ်းကြမ်းတမ်းတမ်းပြောခဲ့တာကြောင့်နောက်ထပ်အဆက်အသွယ်မလုပ်တော့ဘူးအကြောင်းကြားလိုက်ပါပြီလို့ပါကစ္စတန်ထိပ်ပိုင်းအရာရှိတွေကဗီဒီယိုကိုပြောပါတယ်။နေဆက်ချင်းမိုင်ပေါင်း1600ခန့်ထိနေတဲ့ဒီနိုင်ငံကြားသမိုင်းကြောင်းတစ်လျှောက်တင်းမာလာခဲ့ပြီးအခုတစ်ခေါက်မှလည်းအာဖဂန်သမ္မတရဲ့မျိုးသားလုံခြုံရေးအကြံပေးမိုဟစ်ကပါကစ္စတန်နိုင်ငံထောင်လင်းအေဂျင်စီတွေဟာအာဖဂန်ရှိတာလီဘန်တပုံတွေကိုထောက်ပံ့ဦးဆောင်မှုပေးနေတယ်လို့ထပ်ဆွဆဲလိုက်ပါတယ်။ဒီပေါ်ပါကစ္စတန်ဘက်ကပြန်ညှင်းဆိုထားချိန်မှာအရင်လဲအလားတူအခုလိုပြောလို့ရှိတဲ့အာဖဂန်လုံခြုံရေးအကြံပေးထပ်ပြောထည့်လိုက်တာကပါကစ္စတန်ဟာဖားနိုင်ငံကြီးဖြစ်တယ်လို့ပါကစ္စတန်နယ်စပ်ကနေဒီလာတဲ့သွားပြောခဲ့ပါတယ်။ပါကစ္စတန်ရဲ့နယ်စပ်အာဖဂန်ရဲ့နန်ဂါဟာပြည်နယ်ကနေအခုလိုကတ်ပြောခဲ့တဲ့ကျန်းသန်းတဲ့စကလုံးတွေကြောင့်ပါကစ္စတန်ဆိုရကိုအမျက်ဒေါသထွက်စေခဲ့ပြီးအခုလိုအဆက်အသွယ်စဖြတ်လိုက်တာလို့အမည်မဖော်လို့တဲ့ပါကစ္စတန်ထိပ်ပိုင်းအရာရှိကဆိုပါတယ်။ဒီပါကစ္စတန်ထိပ်ပိုင်းအရာရှိကဆက်ပြီးအခုလိုမကျေနပ်တဲ့ကြောင်းအာဖဂန်ဘက်ကိုပြင်းပြင်းထန်ထန်သံတမန်ကြီးကကန့်ကွက်ထားတယ်ခုလိုပြောခဲ့တာကနှစ်ဖက်ဆက်ဆံရေးမှာပါကစ္စတန်ရဲ့ရိုးသားမှုကိုစော်ကားတာသာဖြစ်တယ်လို့လည်းပြောခဲ့ပါတယ်ခင်ဗျစနေညပိုင်း VOA American တန်ရဲ့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုချောချောသိန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီးသတင်းပေးပို့ချက်တွေသတင်းဆောင်မတွေနဲ့ပတ်စင်အစီအစဉ်တွေကိုနားဆင်ရတော့မှာပါခင်ဗျ
ကရပြည်နယ်တီမောစုမြို့မှာစစ်ကောင်စီတပ်တွေအခြေပြုထားတဲ့ရဲစခန်းကို KPDF ကရင်နီပြည်သူ့ကာကွယ်ရေးတပ်ဘက်ကနေမရိညာနေပိုင်းမှာတိုက်ခိုက်ခဲ့ပါတယ်။စစ်ရေးတင်းမာနေတဲ့ကရပြည်နယ်ထဲမော်တော်ယာဉ်ဝေရမှုကိုပိတ်ပင်ထားတယ်လို့တိရခန်တွေကပြောပါတယ်။ဒီလိုရင်ဝင်ထွက်ပိတ်ပင်ခဲ့ရင်ကရပြည်နယ်အတွက်ထိခိုက်သွားမယ်လို့လည်းတိရခန်တွေကပြောပါတယ်။ဒီအကြောင်းကျွန်တော်နိုင်ကွန်းအိမ်ကနေပြောပြပေးမှာပါ။မေလ23ရက်နေ့ကစပြီးပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့ကယားပြည်နယ်တီမောစုမြို့မှာမနေ့ကတောက်ကြနေညပိုင်းမှာရဲစခန်းတစ်ခုကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကဝန်ရောက်တိုက်ခိုက်ခဲ့တယ်လို့မြို့ခံတူကပြောပါတယ်
။ဒီက PDF ရဲစခန်းကိုတောက်ရလင်းနေကြည့်တယ်တော့ကြားရတယ်ကျန်တာပြစ်ခတ်တော့ကြားရတယ်ဒီပိုင်းမှာတော့တိတ်ဆိတ်ကလေးပြန်ကြည့်ခဲ့မှုတော့မကြောက်
ညပိုင်း9နာရီကနေ12နာရီထိကြာမြင့်တဲ့ဒီပြစ်ကတ်မှုမှာနှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့မြို့ခံတချို့ကပြောပေမဲ့တီးခြားသိမပြုတ်နိုင်သေးပါဘူး။ဒီတိုက်ပွဲမှာစစ်တပ်ဘက်ကနေလက်နက်ကြီးပစ်ကူတင်နဲ့ပြစ်ခတ်ခဲ့တယ်လို့လည်းဒေသခံတွေကဆိုပါတယ်။မင်းညကတီမောစုမြို့တွင်ပြစ်ခတ်တိုက်ခိုက်မှုအခြေအနေမသိရပေမဲ့မေလ29ရက်နေ့ညမှာနှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကပြောပါတယ်။
နောက်ဆက်ခုနှစ်ရက်နေတော့ကျွန်တော်အဲ့မှာရှိတဲ့နေရီကန်တိုင်ရင်ကိုဓာပြီးပြတာတော့ရှိတယ်။ည9နာရီလောက်မှဒါဖြစ်တာရှိတယ်။ဒီညနေပိုင်းမှာချိန်တာပြတာရှိတယ်။အဲ့ဒီနေ့ဓာပြခဲ့တာရှိတယ်။အဲ့မှာပြန်လည်ပြခတ်မှုတော့ရှိတယ
်။ဒီမော့ဆူမြို့မှာမေလ23ရက်နေ့ကနေစပြီးပြည်သူ့ကာကွယ်ရေးတပ်နဲ့စစ်ကောင်စီတပ်ဖွဲ့တွေကပြခတ်မှုတွေအစဉ်ဖြစ်ပွားနေတာပါ။ဒါအပြင်လွိုင်ကော်မြို့မှာလည်းညရုံးကလက်နက်ပြခတ်တာနဲ့ကြမ်းနေရပေမဲ့တိုက်ပွဲဖြစ်ပွားတာမရှိပဲစစ်ကောင်စီတပ်ဘက်ကတဖက်တပ်ပြစ်ခတ်တာလို့မြို့ခံတွေကဆိုပါတယ်
။ညအချိန်မှာကလွယ်ပေါ်မှာလုံးတံပေါ်ချော့ချက်ထားတာလည်းရှိမယ်။အခုလောစီတော့ဒါကမှမကြားရဘူး
။ဒီလိုစစ်ရေးသိမ်းမှနေတဲ့ကြားပြည်နယ်ဘက်ကဒီနေ့ကစပြီးတော့မော်တော်ယာဉ်အဝင်တချို့ပိတ်ပင်ထားပါတယ်။ယာဉ်ဝင်ထွက်ပိတ်ပင်သွားမယ်လို့တရားဝင်ထုတ်ပြန်တာမရှိပေမဲ့လက်ရှိကြားပြည်နယ်ဘက်ကရိတ်ခါတင်ပို့မှုပိတ်ပင်နေတယ်လို့လည်းလွိုင်ကော်မြို့လူမှုရေးလှုပ်ဆောင်နေသူကပြောပါတယ်။
ဒီကပြရတော့ကိုယ်ထက်အချိန်လေးစမတ်ထားတာကညတော့စာမိတယ်ကိုစစ်စရာတော့ဒီဆက်တဲ့ချက်ပုံစံညတော့လောက်လာတဲ့ပုံစံမျိုးတော့မြင်လာရတော့နော်ဆက်ဆက်တော့တန်းချီပြင်လောင်းလာတယ်ဆန်လို့ပဲတင်လာတဲ့ဟာတွေတော့အကုန်လုံးပိတ်ထားတယ်လို့တော့ရှားတယ်ကျောင်းထုတ်ပြန်တော့မျိုးတော့မရှိ
တန်ငူမြို့ကနေလာတဲ့တီမောစုကားလမ်းကိုစစ်ကောင်စီတပ်ကပိတ်ဆို့ထားတယ်လို့လည်းမြို့ခံသူကပြောပါတယ်
အဝင်တော့တုံလန်ချမ်းချမ်းအဲ့ဒီတုံလန်ချမ်းလည်း Facebook နေဒီအဲ့မှာဒီမော့ဆိုတီဝင်နေဒီမော့ဆိုပြောလည်းကောပေါ့ပါအဲ့မှာလန်ချမ်းပူချမ်းရှိတယ်ခုလည်းလန်ချမ်းလည်းတားကြနေတော့ပြရတယ်
ခရီးပြင်းတဲ့ကိုဝင်ထွက်ကားလိုင်းဂိတ်တွေဖြစ်တဲ့ အောင်ပန်းတီဂျစ်နောင်တရားဂျာမနီဆောင်ကန်းလန်းတွေကိုအဝင်ပိတ်ပင်ထားပြီလို့ဒေသခံတွေကဆိုပါတယ်ကြရပြည်နယ်ကိုအဝင်ထွက်ပိတ်ပင်ထားတယ်လို့သတင်းပေါ်ထွက်နေပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကတော့လုံခြုံရေးရစစ်ဆေးနေတာလို့အခုလိုပြောပါတယ်
ရင်းနေရတော့ကျွန်တော်စစ်ဆေးနေတာရှိပါတယ်အဲဒီဘက်ကနေပြီးကျွန်တော်တို့ဟိုလက်နက်တွေလက်ခံရရှိတယ်မိုင်းတွေလက်ခံရရှိတယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကဒီရင်ဝင်ထွက်တွေကိုစစ်ဆေးနေတာစစ်ဆေးခွင့်ပြုလျက်ရှိပါတယ်ဗျ
ဒီလိုလမ်းကြောင်းပိတ်ပင်မဲ့ဆိုရင်စစ်ရှောင်းတွေနဲ့ဒေသခံတွေအတွက်စန္ဒရိခာတင်ဖို့ဖို့စိုးရိမ်နေရတယ်လို့စစ်ရှောင်းကော်မတီတွေကပြောပါတယ်လက်ရှိလွိုင်ကော်နဲ့တီမောစုဘက်မှာစစ်ရှောင်းဥယျာဉ်9000ခန့်ရှိနေပြီးနေရာထိုင်ခင်းနဲ့စေဝါအကူအညီတွေလိုအပ်နေပါတယ်။ကြရပြည်နယ်ထက်ကအိုးအိမ်ပြည့်ထွက်ပြေးနေရတဲ့သူတွေအတွက်မြန်မာနိုင်ငံကြက်ချင်းတွေအသိန်းကနေအရေးပေါ်ကယ်ဆယ်ရေးပစ္စည်းတွေပေးပို့တယ်လို့ထုတ်ပြန်ထားပေမဲ့လက်ရှိဒုက္ခတွေတွေလက်ထဲမရောက်သေးပါဘူး။ကျွန်တော်နိုင်ကုန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်ခင်ဗျာ။
စစ်ကောင်စီအစိုးရကမေလ24ရက်တနင်္လာနေ့ကအမေရိကန်သတင်းတောက်ဒန်နီဖန်စတာကိုဖမ်းဆီးလိုက်ပါတယ်။ဒန်နီဖန်စတာရဲ့မိသားစုဝင်တွေကသူ့ပြန်လည်လွတ်မြောက်ရေးလှုပ်ရှားမှုကြောင့် VOA သတင်းတောက်အီရှာဆာရန်ရဲ့သတင်းပေးပို့ချက်ကိုအခြေခံပြီးစူးစီးပြောပြပေးပါမယ်။ကျွန်မခွာညိုပါရှင်။မီချီဂန်ပြည်နယ်ဒက်ထရိုက်မြို့သားဖြစ်တဲ့ဖန်စတာဟာ Frontier မြန်မာပြည်တွင်းသတင်းဌာနမှအလုပ်လုပ်နေခဲ့တာနှစ်နှစ်ရှိပါပြီ။ပြီးခဲ့တဲ့တနင်္လာနေ့မနေ့ကမှသူဖမ်းခံရတယ်ဆိုတာသိရကြောင်းအကူဖြစ်တဲ့ Brian Panster ကပြောပါတယ်။စစ်တပ်ကစတင်ကန့်ကွက်သူတွေကိုအကြမ်းဖက်နှိမ်နှင်းနေချိန်မှာ Panster ကအမေရိကန်မှာရှိတဲ့သူ့မိသားစုနဲ့အဆက်အသွယ်မပြတ်ခဲ့ပါဘူး။သူကတစဉ်မြန်မာပြည်အခြေအနေတွေကိုသိခွင့်ရခဲ့တယ်လို့အကူဖြစ်တဲ့ Brian Panster က VOA ကိုပြောပါတယ်။
This isn't a secret that the military would literally hunt people down.
စစ်တပ်ကလူတွေကိုရှာဖွေဖမ်းဆီးမယ်။အင်ဒီတွေထိဝင်ပြီးတော့အဓမ္မခေါ်သွားမယ်ဆိုတာကတော့လျှို့ဝှက်ချက်မဟုတ်ပါဘူး။ဒါကြောင့်မလို့သတင်းတောက်တွေအများပြားဟာလုံခြုံတဲ့နေရာတွေမှာရှောင်တိန်နေကြရပါတယ်။သူတို့မိသားစုတွေကလည်းသူတို့အိမ်မှာနေရင်းနဲ့မလုံခြုံကြပါဘူး။အဲဒီကမြန်မာပြည်သူအားလုံးကိုလည်းကျွန်တော်တို့ကိုချင်းစာနေကြပါတယ်။
ဖန်စတာဟာစစ်ဆိုးရကဖန်ခံထားရတဲ့သတင်းတောက်80ကျော်တဲကတယောက်ဖြစ်တဲ့အကြောင်းကုလသမဂ္ဂအဖွဲ့အတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရက်ကပြောပါတယ
် The arrests of journalists and the violence used by the military on anyone
သတင်းတောက်တွေကိုဖန်ဆီးနေတာသတင်းပို့ဖို့သတင်းမှတ်တမ်းယူဖို့ကြိုးစားကြတဲ့ဘယ်သူကိုမဆိုစစ်တပ်ကအကြမ်းဖက်မှုတွေလုပ်ခဲ့တာဟာမြန်မာနိုင်ငံတွင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အပေါ်သာမန်တဲ့လွန်ကဲတဲ့တိုက်ခိုက်မှုတွေပဲဖြစ်ပါတယ်
။ဒန်နီဖန်စတာဖန်ခံရတဲ့ပုံမှာအလွန်တရာစိတ်ပူပင်ရပြီးသူ့ကိုလွတ်ပေးပြီးတော့ဘေးကင်းလုံခြုံစွာနေအိမ်ပြန်ခွင့်ပေးဖို့ကိုအမေရိကန်နိုင်ငံသားရေးပြောခွင့်ဌာနပြောခွင့်ရသူကတောင်းဆိုတဲ့အကြောင်း CNN သတင်းမှလည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာနှစ်ကြိမ်အဖမ်းခံခဲ့ရပြီးမှပြန်ပို့ခံခဲ့ရတဲ့ဂျပန်သတင်းတောက်ကလည်းဂျပန်အစိုးရအနေနဲ့ရောနိုင်ငံတကာအတိုင်းဝိုင်းကပါမြန်မာစစ်တပ်ရဲ့လုပ်ရက်တွေပေါ်ထိထိရောက်ရောက်အရေးယူတုံ့ပြန်ပေးကြဖို့တောင်းဆိုထားပါတယ်
။ဟုတ်ですね。မြန်မာの方から
မြန်မာပြည်မှာဖြစ်နေတဲ့အကြောင်းအရာမျိုးစုံကိုကဘာကြီးတိအောင်ပြောပြပါလို့ကျွန်တော်ကိုပြောလာကြတဲ့မြန်မာလူမျိုးတွေအများကြီးရှိပါတယ်။ဂျပန်နိုင်ငံသားတွေကိုရောကဘာကဘာတိအောင်မြန်မာပြည်အကြောင်းတွေသတင်းပေးပို့ချင်ပါတယ်လို့သူကပြောသွားတာပါ။သတင်းတောက်တွေနဲ့ကဘာတလွားကသူတို့ကိုချစ်ခင်ကြသူတွေဟာမြန်မာနိုင်ငံအတွင်းသတင်းလွတ်လပ်ခွင့်ဖိနှိပ်ချုပ်ချယ်ခံနေရတဲ့အပေါ်မိမောင်းထုတ်ပြခဲ့ကြတာပါ
။ He cares deeply about people, about truth.about the press
သူကလူတွေကိုအမှန်တရားကိုနောက်ပြီးတော့သတင်းလွတ်လပ်ခွင့်ကိုသိပ်ပြီးတော့အလေးနဲ့ထားပါတယ်ဒီလိုသဘောထားကြောင့်လဲမြန်မာနိုင်ငံထဲမှာသူဒီအလုပ်ကိုလုပ်ဖြစ်နေတယ်ဆိုတာသိကိုရှင်းပါတယ
်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးကတည်းကလူပေါင်း 4,000 ကျော်ဖမ်းဆီးခံခဲ့ရပြီး 800 ကျော်တပ်ဖြတ်ခံခဲ့ရပြီးဖြစ်တဲ့အကြောင်းလူခွင့်ရေးအဖွဲ့တွေကပြောပါတယ်သတင်းမီဒီယာတွေလည်းပဲတိုက်ခိုက်မှုခံနေရသလိုသတင်းထောက်တွေကိုဖန်ဆီးနေတာတွေကြောင့်လည်းမြန်မာပြည်တွင်းမှာဘာတွေဖြစ်နေကြပြီလဲဆိုတာကိုသိရဖို့ပို့ပို့ပြီးတော့ခက်ခဲလာပါတယ်။ညီဖြစ်သူကိုပြန်လွတ်ပေးဖို့နဲ့သတင်းသမားတွေဆိုတာရာဇဝတ်မှုကျူးလွန်သူတွေမဟုတ်ဘူးလို့ Brian Panster က VOA ကိုပြောပါတယ
်။ First and foremost, we want my brother home immediately.safe
ပထမဆုံးပြောချင်တာကကျွန်တော်ညီကိုချက်ချင်းဘေးမသီးရံမခအိမ်ပြန်ပို့ပေးဖို့ပါဒါပေမဲ့လည်းသူလူပုတ်တဲ့ဒီထက်ပိုပြီးတော့ကြီးကျယ်တဲ့ကိစ္စတွေဖြစ်နေတာပါအဲ့ဒီအဖြစ်အပျက်ထဲမှာသူကဒစိမ့်တွေဒါဖြစ်ပဲရှိနေတာပါသတင်းမီဒီယာလုပ်ငန်းဟာရာဇဝတ်မှုမဟုတ်ပါဘူးသူတို့ဟာကဘာကြီးအတွက်ကျွန်တော်တို့လူပြည်သူတွေရဲ့နားတွေမျက်လုံးတွေပါဒီလိုလုပ်တာဟာနေရာအနှံ့ကဒီမိုကရေစီကိုချိမ့်ချောက်မှုတည့်ရလဲဖြစ်တယ်ဆိုတာသိကြပါတယ်
သတင်းတော်ဖန်စတာရဲ့ဇာတိမီချီဂန်ပြည်နယ်အောက်လွတ်တော်အမတ်အန်ဒီလီဗင်ကလည်းသူ့မိသားစုနဲ့ရောအမေရိကန်နိုင်ငံသားရေးဌာနနဲ့ပါဆက်သွယ်နေပြီးသူပြန်လွတ်လာဖို့အတွက်စောင့်ကြည့်နေပါတယ
် This is aboutfreeing an American citizen who has been unjustly detained and
မတရားဖမ်းခံနေရတဲ့အမေရိကန်နိုင်ငံသားသူလွတ်မြောက်လာဖို့ကိစ္စပါကျွန်တော်တို့အားလုံးဥတီချက်တစ်ခုတည်းကိုသွားနေတာပါ
AAPP နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့စီရင်ရာစစ်တပ်အာဏာသိမ်းပြီးကလေးကသတင်းသမား88ဦးဖမ်းဆီးထိန်သိမ်းခံခဲ့ရပြီးအဲ့ဒီထဲကတဝက်ကျော်ဟာဖမ်းဆီးထိန်သိမ်းခံရဆဲဖြစ်တယ်လို့သိရပါတယ်အဲ့ဒီထဲမှာအမေရိကန်နိုင်ငံသားတွေဖြစ်တဲ့ဒန်နီဖက်စတာနဲ့ကမာရွတ်မီဒီယာအက်ဒီတာချုပ်ကိုနေတန်မောင်တို့လည်းပါဝင်ပါတယ်ရှင
်ထိုင်းနိုင်ငံမှာကိုဗစ် -19 ကပ်ရောဂါဒုတိယအများဆုံးဖြစ်ပွားနေတဲ့ပက်ရှ်ပူရီပီနယ်ခေါင်းရိုင်မြို့ကပြည်စစ်ဆက်ရုံတွင်းကယာယီဆက်ရုံတွင်းမှာဆေးကုသမှုခံနေရတဲ့ကိုဗစ်ကပ်ရောဂါကူးစက်ခံရတဲ့မြန်မာ900ကျော်ဟာယာယီဆက်ရုံမှာမီးပြက်လိုက်ရာကစလို့အဆင်မပြေမှုဖြစ်ပြီးမေလ29ရက်နေ့ကဆက်ရုံရှိကကွင်းပြင်မှာစုယုံဆန္ဒပြခဲ့ကြတဲ့တဲ့င်းကိုပြောပြပါမယ်။ကျမမအေးမှာပါ။ပြည်စစ်ဆက်ရုံတွင်းကယာယီဆက်ရုံမှာဆေးကုသမှုခံနေရတဲ့မြန်မာရွှေပြောင်းလူသမား900ကျော်ဟာမေလ29ရက်နေ့ကစက်ရုံရှိကကွင်းပြင်မှာစုယုံပြီးဆန္ဒပြခဲ့ကြတာပါစက်ရုံတွင်းမှာမီးပြက်လက်တာအစားအသောက်အဆင်မပြေတာနဲ့ခွဲခြားဆက်ဆံခံရတာတွေကြောင့်အခုလိုဆန္ဒပြခဲ့ကြတာဖြစ်တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်ဆန္ဒပြမှုဖြစ်ပွားခဲ့တဲ့စက်ရုံကိုတော့ရဲစစ်တပ်အင်အား300ကျော်ကအပြင်ကနေလုံခြုံရေးယူပြီးစောင့်ကြည့်နေကြတာကိုလည်းထိုင်းရုပ်သံသတင်းတွေမှာဖော်ပြကြပါတယ်ထိုင်းနိုင်ငံသားအလို့သမားတွေကိုတော့ပြင်ပစက်ရုံတွေမှာဆေးကုသပေးနေပြီးမြန်မာနိုင်ငံသားတွေကိုတော့စက်ရုံတွင်းကရွက်ပြင်တဲထိုးထားတဲ့ယာယီဆေးရုံတွေမှာကုသပေးနေတယ်ဆိုပြီးဆန္ဒပြသူတွေကထောက်ပြကြပါတယ်လူမှုပူလုံရေးအာမခံကြီးပေးသွင်းထားတာမို့ထိုင်းဆေးရုံတွေမှာတရားဝင်ကုသခွင့်ပေးဖို့ကိုလည်းတောင်းဆိုကြပါတယ်ညာတော်အဖြစ်အစုလိုက်အပြုံလိုက်ကူးစက်မှုတွေကိုယာယီဆေးရုံတွေမှာပဲကုသပေးနေတာတွေရှိနေပြီးကူးစက်သူတိုင်းဆေးရုံသွားခွင့်မရတာတွေတော့ရှိကြောင်း FED အဖွဲ့ကအလုံသမားရေးတက်ကြွလှုပ်ရှားသူဦးမင်းဦးကတော့ပြောပြပါတယ်
ကျွန်တော်တင်တယ်အဲ့ဒါတွေကတော့ဖြစ်မှာပဲဒါပေမဲ့ဒါအလုပ်သမားတွေကျွန်တော်တို့ခြေဆောင်လို့ပြောရမှာတော့ပိုဖြစ်တယ်ဆိုတော့သူတို့ထိုင်းနေခြင်းမှာဟိုတလောဆိုတော်တော်လေးတည်သွားတာလေယောဂဖြစ်တာလည်းသိနေပြီစေယောင်လာခေါ်ဖို့စောင့်နေတယ်လာမခေါ်လို့အမတက်ကြီးတဲ့လူတွေဆိုနှစ်ယောက်လားမသိဘူးကျွန်တော်ဒါတော့ဟိုကျွန်တော်သိတာတော့ပဲစုံသွားတာလေငါခေါ်တာကိုစောင့်နေတဲ့၄၅၆ရဲ့တပတ်ကြာပါလေအမစေယောင်နေလေဒါကြီးယောဂရှိတဲ့လူတွေယောဂအခန်းရှိတဲ့လူတွေမှာဆိုလို့ရှိရင်တော့တက်ကြီးတဲ့လူတွေကတော့ဒါအနေနဲ့နည်းနည်းရှိတာပေါ့
လူမှုပူလုံရေးအာမခံကြီးတွေပေးဆောင်ထားရပေမဲ့တကယ်တမ်းဆေးကုသပေးနေရမှာထိုင်းနဲ့မြန်မာအလို့သမားအချင်းချင်းခွဲခြားဆက်ဆံခံနေရတယ်ဆိုပြီးမြန်မာအလို့သမားတွေကထောက်ပြပြောဆိုခဲ့တာနဲ့ပတ်သက်ပြီးပြည်လည်နိုင်ဖို့ပက်ရှ်ပူရီမြို့ပိုင်ကိုယ်တိုင်လာရောက်ဖြေရှင်းပေးခဲ့ရပါတယ်ဒုတိယမြို့ပိုင်မစ္စတာနာထဝတ်ကတော့အခုလိုပြောဆိုသွားပါတယ
်ว่าทางเจ้าหน้าที่เนี่ยมีการเดินสายไฟนะครับแล้วก็
အခုလုံဖြစ်ပွားရတာဟာဆက်ယုံတွင်းမှာမီးအားသုံးတာများပြီးလျှက်စစ်မီးပြတ်တောက်သွားခဲ့လို့ရာသီဥတုပူပြင်းတဲ့အချိန်အလုသမားတွေအတွက်နေထိုင်ရေးခက်ခဲမှုဖြစ်ရတာပါအမြန်ဆုံးမီးပြန်ရအောင်လှုပ်ဆောင်ပေးနေပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားပါတယ်အဲ့ဒီဆက်ယုံတွင်းမှာကိုဗစ်ကူးစက်လူနာ1300ကျော်ရှိနေကြောင်းပက်ရှ်ပူရီကပ်ရောဂါထိန်းချုပ်ရေးအဖွဲ့ကတော့ထုတ်ပြန်ထားပါတယ်မီလာ28ရက်နေ့မှာတော့ပက်ရှ်ပူရီပီနယ်အုပ်ချုပ်ရေးအာဏာပိုင်နေနဲ့ကျန်းမာရေးဌာနပူးတွဲအရေးပေါ်အစည်းအဝေးကျင်းပခဲ့ပြီးမြန်မာလူသမားတွေကုသရေးအဆင်ပြေအောင်လုပ်ဆောင်ပေးဖို့အတွက်အစည်းအဝေးတွေလုပ်ခဲ့ကြပါတယ်။အခုဆိုရင်စမုတ်ပရာဂန်ပီနယ်ထဲမှာလည်းနိုင်ငံခြားသောအလို့သမားတွေ800ထက်မနည်းကူးစက်မှုတွေဖြစ်တာကြောင့်အဲ့ဒီနေရာကိုလည်းတောက်ကြလေးကစပြီးပိတ်ဆို့မှုတွေလုပ်ထားကြောင်းဦးမင်းဦးကပြောပြပါတယ်။
ပေါ်လို့ပြောမယ်ဆိုလို့ရှင်ရမှာလူ8000လောက်နေတဲ့အေရီးယားမှာအလုပ်သမားတွေနိုင်ငံသားအလုပ်သမားဆိုတာကျွန်တော်တို့8000လောက်အလုပ်သမားပဲအဓိကပြောချင်တာပါအဲ့ဒါကြီးမှာလည်းအခုကိုဗစ်ပုတ်ထုတ်လိုက်သူတို့အယောက်800အောင်တွေ့ရအောင်အယောက်800တွေ့ရင်သူကစက်ယုံကြီး3ယုံကအဲ့မှာလည်းပါးအများကြီးပေါအောင်ပဲ limit ကိုအဲ့ဒါကစမှုပရာဂမ်မှာအဲ့ဒါလည်းဒီကူဒီလိုလော့ဒ်ဒေါင်းချထားပြီးတော့အဲ့ဒါကြီးဒီကူလို့
ကိုဗစ်တတိယလိုင်းကူးစက်နေတဲ့ထိုင်းနိုင်ငံမှာမေလ29ရက်နေ့ထိအတည်ပြုလူနာစုစုပေါင်း3000ခွဲလောက်ရှိနေပြီးသေဆုံးသူက988ဦးထက်မနည်းရှိနေသလိုမေလ29ရက်နေ့တနေ့တည်းမှာပဲကူးစက်သူလူနာအသစ်4800ကျော်ရှိနေပါတယ်။နေ့စဉ်လည်းအတည်ပြုလူနာ1000ခန်းထိတိုးလာနေပါတယ်။အဲ့ဒီထဲမှာနိုင်ငံသားရွှေ့ပြောက်လူသမားတွေကအများစုဖြစ်နေပါတယ်ရှင်။
ယောမမြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ခေါင်းဆောင်တွေရဲ့ကမ္ဘာလုံးဆိုင်ရာကျန်းမာရေးညီလာခံကနေ COVID-19 ကပ်ရောဂါကိုအမြင့်ဖြတ်တိုက်ဖျက်ရေးအရှိန်မြှင့်ဆောင်ရွက်ကြဖို့တန်တိထန်ချမှတ်ခဲ့ပါတယ်။ကြေညာချက်ထဲမှာကာကွယ်ဆေးပူပြင်းလိုအပ်နေကြတဲ့ဝင်ငွေနှိမ့်တိုင်းပြည်တွေစီ COVID-19 ကာကွယ်ဆေးအရောက်ပို့ပေးရေးလုပ်ငန်းကိုတိုးမြှင့်ဆောင်ရွက်သွားကြဖို့စေဝါထုတ်လုပ်ရေးကုမ္ပဏီကြီးတွေကကတိပြုခဲ့ကြကြောင်းလည်းဖော်ပြခဲ့ကြပါတယ်။ယောမမျိုးကနေဆာဗီနာကက်စတာဖရန်ကိုပေးပို့တဲ့သတင်းလွှာကိုကျမခွာညိုကပြောပြပေးမှာပါရှင်။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ခေါင်းဆောင်တွေဟာ COVID-19 ကပ်ရောဂါတိုက်ဖျက်ရေးအဖြစ်ရှာကြဖို့နဲ့နောက်မှဖြစ်လာနိုင်ခြေရှိတဲ့ကမ္ဘာလုံးဆိုင်ရာကျန်းမာရေးပြဿနာတွေအတွက်ကြိုတင်ပြင်ဆင်ကြဖို့ရည်ရွယ်ချက်တွေနဲ့ကမ္ဘာကျန်းမာရေးညီလာခံကိုယောမမျိုးမှကျင်းပခဲ့ကြပါတယ်။ကမ္ဘာအတင်ထုတ်ကုန်စုစုပေါင်းရဲ့800,000,000,000ကျော်စီးပွားအင်အားရှိတဲ့နိုင်ငံတွေစုစည်းပြီးကမ္ဘာကျန်းမာရေးဆိုင်ရာအကြောင်းအရာကိုပထမဆုံးဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။စီးပွားထုတ်လုပ်တဲ့ကုမ္ပဏီကြီးတွေကလည်းဝင်ငွေနှိမ့်နဲ့အလဲအလတ်ဝင်ငွေရှိတဲ့တိုင်းပြည်တွေကို COVID-19 ကာကွယ်ဆေးထောက်ပံ့ပေးသွားဖို့ကတိပြုခဲ့ကြပါတယ်။အင်ရှင်အီတလီနိုင်ငံရဲ့ဝန်ကြီးချုပ်မာရီယိုဒရက်ဂီကအဲ့ဒီလိုထောက်ပံ့လှူဒန်းမှုတွေကိုအရေးပါပြီးတော့အံ့ဩဖွယ်ဖြစ်တဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့ပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌအွန်ဆူလာဘွန်ဒါလီယန်ကလည်းအစည်းအဝေးကာလအတွင်းခိုင်မာတဲ့ဂရိကဝတ်တွေကိုအတည်ပြုချမှတ်နိုင်ခဲ့တယ်လို့ပြောပါတယ
် BioNTech Pfizer they committed to deliver 1 billion doses this year
BioNTech Pfizer ကုမ္ပဏီတွေကဒီနှစ်အတွင်းမှာကာကွယ်ဆေးအလုံးပေါင်း 1 billion ကိုဝင်ငွေနှိမ့်တိုင်းပြည်တွေစီကိုအကျိုးမြတ်မယူဘဲနဲ့ဝင်ငွေအလဲအလတ်ရှိတဲ့တိုင်းပြည်တွေကိုတော့တတ်နိုင်တဲ့ပမာဏနဲ့လျှော့ယောင်းပေးဖို့ကတိပေးခဲ့ပါတယ်ဒီကြေညာချက်ကအလွန်ကိုရှင်းလင်းတယ်လို့ထင်ပါတယ်။ Johnson & Johnson ကလည်းဒီနှစ်အတွက်ကာကွယ်ဆေးအလုံးတန်း200 Moderna ကဒီနှစ်အတွက်တန်း100ထောက်ပံ့ကူညီဖို့အလားတူကတိပြုခဲ့ပါတယ်
။ဥရောပအဖွဲ့ Team Europe ကလည်းဒီနှစ်ကုန်ပိုင်းမှာကာကွယ်ဆေးအလုံးတန်း100လှူဒါန်းမှုကတိပြုခဲ့ကြောင်း Miss von der Leyen ကပြောပါတယ်။ EU ကရန်ပုံငွေမှတ်တမ်းပေးထားတဲ့ Team Europe ကအာဖရိကတိုက်တန်းမှာစက်ယုံတိစောက်ဖို့နဲ့ကာကွယ်ဆေးတွေ၊ဆေးဝါးနဲ့ကျန်းမာရေးဆိုင်ရာနည်းပညာတွေရရှိလာစေရေးတွေကိုအဓိကထားပြီးအစပြုဆောင်ရွက်နေတဲ့အဖွဲ့ဖြစ်တဲ့အကြောင်းပြီးခဲ့တဲ့တောက်ကြနေမှာပဲထုတ်ဖော်ပြောကြားခဲ့ပါတယ်။အစည်းအဝေးတက်ရောက်လာကြတဲ့ကမ္ဘာကောင်ဆောင်တွေနဲ့ဆေးဝါးကုမ္ပဏီကြီးတွေကကိုယ်စားလှယ်တွေဟာကာကွယ်ဆေးဝါးထုတ်လုပ်ဖြန့်ချိရမှာပွင့်လင်းမြင်သာရှိရေးနဲ့ကာကွယ်ဆေးထိုးလုပ်ငန်းပိုင်းအချိုးမညီမျှမှုတိုက်ဖျက်ဖို့ဆေးဝါးကရိယာလိုအပ်ချက်တွေမျှမျှတရရရှိရေးတွေအတွက်အလေးထားဆောင်ရွက်ကြရမယ်အခြေခံမူ16ချက်ပါယောမကြေညာစာရန်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ
် I think it is groundbreaking and really historical because you have for the very first time
American နဲ့တရုတ်ဥရောပသမဂ္ဂနဲ့ရုရှားအိန္ဒိယနဲ့လက်တင်အမေရိကတောင်အာဖရိကနဲ့တခြားနိုင်ငံတွေစသဖြင့် G20 အဖွဲ့ဝင်တွေရဲ့ပထမဆုံးအခြေခံမူတွေကိုအတူတကွချမှတ်နိုင်ခဲ့တဲ့ပထမဆုံးအကြိမ်ဖြစ်တာကြောင့်ဒါဟာမကြုံစဘူးတကယ်ကိုသမိုင်းဝင်နေဖြစ်ရဲ့လို့ပြောချင်ပါတယ
်။ဒါအပြင်ကျန်းမာရေးကဏ္ဍမှာလူမျိုးတိုင်းပြည်စွဲလုံးဝမရှိတာရှင်းလင်းထင်ရှားကြောင်းဆိုလိုတာကကာကွယ်ဆေးထုတ်တဲ့နိုင်ငံတွေဟာကိုယ်နိုင်ငံထုတ်ဆေးတွေကိုကိုယ်နိုင်ငံအတွက်တက်တက်သိမ်းဆီးသုံးဆွဲထားကြတာမျိုးမလုပ်ကြဘို့နဲ့ကိုပန်ဆေးဝါးဆက်ယုံမရှိကြတဲ့နိုင်ငံတွေအတွက်ဆေးဝါးအလုံလောက်ရရှိစေရေးတွေကိုအစည်းအဝေးထဲမှာအသေးစိတ်ဆွေးနွေးနိုင်ခဲ့တယ်လို့လည်း Miss von der Leyen ကပြောပါတယ်။အာဖရိကတိုက်တန်းမှာလူဦးရေရဲ့200,000,000လောက်ပဲကာကွယ်ဆေးထိုးရသေးတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။အာဖရိကတိုက်တဲ့ကိုကာကွယ်ဆေး96,000,000တင်ပို့နေတဲ့အကြောင်းနဲ့အဲ့ဒီအခြေအနေကအပြောင်းလဲဖြစ်ကိုဖြစ်ရမှာပါလို့ Miss von der Leyen ကပြောပါတယ်။ဒါအပြင်အာဖရိကတိုက်တဲ့လွှာအချက်ချာကြတဲ့ဒေသတွေမှာကာကွယ်ဆေးတွေတိုးမြင့်ထုတ်လုပ်သွားနိုင်ဖို့အတွက်ဥရောပဟာအာဖရိကန်မိတ်ဖက်နိုင်ငံတွေနဲ့အတူစတင်တဲ့အစီအစဉ်တွေကနေအမေရိကန်ဒေါ်လာ1.2 ဘီလီယံတန်ဖိုးကာကွယ်ဆေးတွေကနဦးထုတ်လုပ်ပေးနိုင်မှာဖြစ်ကြောင်းကိုလည်းသူကပြောပါတယ်ရှင်။
ဗီဒီယိုအမေရိကန်တန်ရ ဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။အခုတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပြီးပါမယ်။ရေစုံတော့မြန်မာနိုင်ငံလူခွင့်ရေးချင်းတွေကိုတင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်ဖြစ်ပါတယ
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ဘတ်စင်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စစ်တပ်အာဏာသိမ်းအပြီးအမျက်ဆုံးများစွာရရှိတဲ့မြန်မာရင်းနှံထုတ်လုပ်ရေးလုပ်ငန်းမှာလုပ်ကိုင်နေကြတဲ့အလုပ်သမားတွေဟာစံနှပြပွဲတွေမှာပါဝင်ဖို့အတွက်သူတို့ရဲ့အလုပ်တွေကိုစွန့်ခွာခဲ့ကြပါတယ်။သူတို့ဟာအာနာဖီဆန်ရေးလှုပ်ရှားမှုစီရီယာမှာပါဝင်ကြရင်ငွေကြေးချက်တဲလာကြပေမဲ့အလုပ်ပြန်ဝင်မှုအတွက်ငင်းဆန်နေကြစေပါ။ဒါဟာထိရောက်တဲ့ဒေါ်လာရေးတိုက်ခွတ်တစ်ခုဖြစ်လာနိုင်မလား။ဒီဆောင်မကို Frontier မြန်မာကသတင်းတောက်တွေကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ
်။ဒီဆောင်မမှာပါဝင်သူအားလုံးရဲ့အမိတွေကိုလုံခြုံရေးအခြေအနေတွေကြောင့်ထည့်သွင်းအသုံးပြုမှာမဟုတ်ပါဘူး
။ငွေကြေးခက်ခဲလေးပေါ့ဗျာ။လောက်ကိုင်းကန်ကန်ကငွေကလေးရတယ်ကျွန်တော်တို့ကဘယ်လိုပြောကျွန်တော်ဒီဝန်ထမ်းဘဝတွေကဌာနမှုတွေရဲ့ဖိတိုင်ချုပ်ချယ်ခွဲခြားဆက်ဆံမှုတွေအောက်မှာရှိကြတယ်ဘုရားတရားတဲ့စီးပွားရေးအစီအမံပြေခဲ့မှုဆိုတော့အခုချိန်မှာလည်းဒါရတဲ့စီမံပြေဥပြောအောင်ဗျာ
ဒါကတော့မကွေးတိုင်းရေနံချောင်းမြို့ကအသက်50နှစ်ရှိတဲ့ရေနံမြေအလုပ်သမားတဦးကပြောပြတာပါသူကရေနံမြေနေစားအလုပ်သမားအဖြစ်လုပ်ကိုင်နေတာနှစ်20ရှိပါပြီပြီးခဲ့တဲ့အပိလကုန်မှာတော့အလုပ်ထုတ်စာရရှိခဲ့ပြီးအခုချိန်မှာတော့အလုံးမရှိတော့တဲ့အတွက်သူ့အမေနဲ့အမဆီမှာပဲမိခိုးပြီးနေရပါတယ်။စားဝတ်နေရေးအတွက်အလုပ်တစ်ခုရဖို့ရှာဖွေပေမဲ့စီးပွားရေးလုပ်ငန်းမရှိတော့လောက်ရှာပြီးရေနံမြေကိုသာမိခိုးနေရတဲ့သူတို့မျိုးမှာအလုပ်ကံရှာဖွေလို့မရခဲ့ပါဘူး။မြန်မာနိုင်ငံမှာရှိတဲ့ရေနံထွက်ရှိရာဒေသအများစုကမကွေးတိုင်းထဲမှာရှိနေပါတယ်။မကွေးတိုင်းနယ်ကရေနံကြောင်းရေနံမြေ6ရေနံမြေနဲ့မန်းရေနံမြေကမြန်မာနိုင်ငံမှာရေနံထွက်ရှိမှုအများဆုံးရေနံမြေတွေပါအဲ့ဒီရေနံမြေအားလုံးကအစိုးရပိုင်ဆိုင်တဲ့ရေနံမြေတွေဖြစ်ပြီးအဲ့ဒီကထွက်တဲ့ရေနံစိမ်းတွေကိုတော့မန်းတမယာခံ6ရေနံချက်ဆက်ယုံနဲ့တန်လီရေနံချက်ဆက်ယုံတွေကိုပို့ကြပါတယ်ရေနံမြေတွေကနှစ်စဉ်ရေနံစိမ်းဘလောက်ထုတ်လုပ်တယ်လဲဆိုတာကအစိုးရအဆက်ဆက်ပွင့်လင်းမြင်သာမှုရှိစွာမထုတ်ပြန်ထားပါဘူးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာရေနံမြေတွေကထောင်ထဲချီတဲ့ရေနံမြေလုံသားတွေက CDM လုံဆောင်ကြပြီးဆန္ဒပြပွဲတွေကိုဥဆောင်လာခဲ့ကြပါတယ်ရေနံလုံသားတွေဝန်ထမ်းတွေရဲ့သုံးသပ်ချက်တွေအရရေနံမြေတွေမှာရှိတဲ့အနည်းဆုံးလုံသမားထု 3,000 လောက်ထဲကမှလုံသားထုကြီးရဲ့ 85 ရာခိုင်နှုန်းကျော်လောက်က CDM လှုပ်ရှားမှုမှာပါဝင်ခဲ့ကြပါတယ်။အဲ့လိုလှုပ်ရှားမှုမှာပါဝင်တဲ့သူတွေကိုစစ်ကောင်စီကချင်းချောက်ပြောဆိုပြီးလုပ်ငန်းတွင်ဝင်ဖို့ပြောကြပေမဲ့အများစုကမဝင်ကြပါဘူး။အဲ့လိုလုပ်ငန်းတွင်ပြန်မဝင်တဲ့အလုပ်သမားတွေအတွက်စားဝတ်နေရေးကခက်ခဲလာပါတယ်။
အခုလုံးလုံးစဲကတော့ဒီလိုလေဒီလားဆိုလို့ရှိရင်တပ်ပိုင်းလေးပါများလုံးဝမရဘူးတိကျတဲ့ဟိုကတော့လုံးဝတော့ဟိုနည်းနည်းပိုင်းရကြသေးတယ်ပေါ့လားဆိုလုံးဝမရတော့ဒီနေ့တော့ဟိုအတန်ကြီးထွက်လာပါတော့နော်ဟိုစားပြမရှိအဲ့လိုအတန်ကြီးတော့ထွက်လာကြတာပေါ့
သူကရင်းနေကြောင်းရင်းနေမိကစီရံဝန်ထမ်းတူဖြစ်ပါတယ်လာစင်လာကုံရဲ့တွေ့ကိုစောင့်မျှော်ပြီးတလဆာစာဝန်နေရဲ့အတွက်ဖြည့်ရှင်ကြရတဲ့ဝန်ထမ်းအများစုကစစ်ကောင်စီကပေးတဲ့လာစာကိုညှင်းပယ်ခဲ့ပြီးနောက်ပိုင်းမှာတလတတလပုံမှုချက်တဲလာခဲ့ကြပါတော့တယ်အ အနာသိမ့်မှုစတင်ကစားရလာတွေမှာစီရီယံဝန်ထမ်းတွေကိုကူညီထောက်ပံ့ပေးတဲ့ဖွဲ့စည်းတွေကူညီသူတွေကမိုဘိုင်းဘန်ကင်းလိုအွန်လိုင်းငွေပေးချေဝန်ဆောင်မှုလုပ်ငန်းတွေကိုအသုံးပြုပြီးထောက်ပံ့ငွေတွေကိုလွှဲလို့လူတန်းကူညီကြပါတယ်။ဒါပေမဲ့စစ်ကောင်စီကအင်တာနက်လိုင်းတွေဖြတ်တောက်ခဲ့ပြီးနောက်ပိုင်းမှာတော့အွန်လိုင်းကငွေပို့ကူညီတဲ့ထောက်ပံ့မှုတွေကလည်းရပ်တန့်သလောက်နီးပါးအခြေအနေကိုရင်ဆိုင်လိုက်ရပါတော့တယ်။စာဝင်နေရအတွက်အခက်အခဲဖြစ်နေတဲ့မင်းဘူးမျိုးနဲ့ရင်းနှီးမြဝင်းတွေကအလုတ်သမားတချို့ကတော့မင်းဘူးမျိုးဘောကကုန်းဆောင်ဆိုင်စတိုးဆိုင်တွေမှာအလုတ်လုပ်ခွင့်ရဖို့ရှောက်ထားခဲ့ကြတယ်လို့နှိဆက်သူတွေစီကသိရပါတယ်။ဒါပေမဲ့ဆိုင်ပိုင်ရှင်လုပ်ငန်းရှင်တွေကတော့သူတို့ဟာစီရင်ဝင်နှန်းတွေဖြစ်ကြောင်းသိခဲ့ရချိန်မှာအလုတ်ခန့်မှုကိုညှဉ်းဆဲခဲ့ကြတယ်လို့ဆိုကြပါတယ်။စစ်ကောင်စီအဖွဲ့ဝင်တွေကစီရီယံဆရာဝန်တွေစစ်ကူတဲ့အပြင်စည်းကမ်းတွေကိုအရေးယူဖို့ထုတ်ပြန်ချက်ကအခြားသောစီရီယံဝန်ထမ်းတွေကိုလုပ်ငန်းရှင်တွေကလောက်ခတ်မှုညှဉ်းဆန်တဲ့အဓိကအကြောင်းရင်းဖြစ်လိမ့်မယ်လို့ဒေတာခန်တွေကသုံးသပ်ကြပါတယ်။ဒီအတွက်စီရီယံဝန်ထမ်းတွေကကိုယ်ဒေတာမဟုတ်တဲ့အခြားဒေတာတွေကိုလုပ်ငန်းသစ်တွေရှာဖွေဖို့ထွက်ခွာကြရပါတော့တယ်။ရင်းနှီးမြလုပ်ငန်းမှာလုံတက်20ရှိတဲ့ဝန်ထမ်းတဦးက
ကိုဒီသားမှာဆိုရင်တော့ဦးလာလိုမျိုးပေါ့နော်ဒီစီရီယံဝန်ထမ်းဖြစ်တဲ့အတွက်အလုံးဟိုလုံအောင်ရှင်တွေအလုံးမခံရရပါညာဒီအားညာဒီအဲ့မှာဖြစ်လာနိုင်နေပေါ့အဲ့ဒါအခုလိုမျိုးပေါ့သူကသူကထုတ်ပြလိုက်ပြီးကျွန်တော်တို့ကလည်းပြန်ပြီးတော့တော့သူအယူခံပြန်ဝင်တာသူကတော့စာထဲမှာထုတ်တာတော့6လအတွင်းပေါ့နော်အယူခံပြန်ဝင်ခွင့်ရှိတယ်ပါညာလည်းတော့သူကတော့စာတော့ထုတ်တာလေဒါပေမဲ့ကျွန်တော်တို့ဟောအဲ့မှာကျွန်တော်အနေနဲ့ကတော့အလုံးယူခံလည်းမဝင်တော့ဘူးပေါ့နော်ဒီစစ်ကောင်စီအောက်မှာအလုပ်မလုပ်တော့ဆိုပြီးတော့စိတ်ပိုင်းချထားပြီးတော့ကျွန်တော်တခြားအလုပ်ကိုဝယ်အိုက်မှာရှာဖို့ကြိုးစားတယ်
။ CRM ဆောင်ရွက်နေတဲ့ဝန်ထမ်းတွေတဲ့ကအောက်ခြေဝန်ထမ်းတွေဟာငွေကြေးချွတ်တဲ့မှုရှိတဲ့အပြင်အသက်အရွယ်ကြီးသူတွေနဲ့ပညာရေးအားနည်းတဲ့ဝန်ထမ်းတွေလည်းပါဝင်ကြပါတယ်
။သူကကြတော့ဒီနေရီကနေပြီးတော့ဒီဝန်ထမ်းအရာတွေမှာလာနေတော့ကြတော့အစာရေးတော်ကြီးကတော့ခက်ခဲတယ်။ဘယ်လိုဆက်စမ်းနေရတော့ဟိုပြောရမလို့ဆိုတော့အပြင်ဒီလိုဒီဝင်စီးတွေထဲမှာတချို့တွေဒီကုန်သွားဆန်းတာလေးတွေပါလိမ့်တော့ရှိကြပေါ့
မင်းမမင်းရဲ့နာမည်ကစီရီယံဝန်ထမ်းတဦးကပြောပြတာပါအဲ့လိုခက်ခဲရှိနေသူတွေကရင်းနှီးမြေအလုပ်သမားတွေတင်မဟုတ်ပါဘူးမကွတ်တက်ကသူကစီရီယံလုပ်နေတဲ့ကျူတာဆရာမတဦးကလည်
းခုချိန်မှာကစီရီယံသမားတွေမှာဟိုမာနနဲ့ခိုင်လူရက်နဲ့ကြောင့်သာရက်တည်နေရတာတချို့ကြတော့အဆင်မပြေကြဘူးအဲ့လိုမျိုးရှိတယ်အဲ့ကြောင့်လည်းအဆင်မပြေဘူးဆိုလို့လည်းသူတို့ကလည်းဓာတ်ရုပ်ကိုသွားပြီးတော့ဟိုဝင်လေလို့တော့မရှိဘူးဟိုတွန်လိုက်မယ်ဆိုရယ်စိတ်တော့မရှိဘူးငါတို့တော့ဒီအောက်မှာပဲလုံးမလုံးဘူးထိုင်မဲ့ငါတို့တက်နိုင်တဲ့ရွေးရက်တီကြမယ်ဆိုရယ်စိတ်မျိုးတော့ရှိတာပေါ့ကျွန်တော်ဆိုလဲလို့ပဲအာငါဘာလို့ရမလဲပေါ့နော်ဒီလုံးတက်16နှစ်ကြီးကအဲလုံးမျောတယ်ပေါ့နော
်စနစ်တကျစီရင်ပြုစုနဲ့အဖွဲ့အစည်းမရှိတာကြောင့်မကွေတိုင်းအတွင်မှာကဏ္ဍအတီတီကစီရီယံလုပ်နေတဲ့ဝန်ထမ်းပေါင်းဘယ်လောက်ရှိလဲဆိုတာမသိရပါဘူးရင်းနှီးမြေဝန်ထမ်းတွေအပါအဝင်စက်ရုံအလုံရုံတွေကဝန်ထမ်းအများစုကအစိုးရကပေးထားတဲ့ဝန်ထမ်းအင်အားတွေမှာနေကြရသူတွေပါသူတို့ရဲ့အဓိကစိန်ခေါ်မှုကနေထိုင်ရအိမ်လိုအပ်ချက်ပါနှစ်ပေါင်းများစွာတာဝန်ထမ်းဆောင်လာကြတဲ့ကျွမ်းကျင်ဝန်ထမ်းတွေကအာဏာပိုင်ဆိုင်ရေးလှုပ်ရှားမှုမှာပါဝင်လာချိန်မှာစစ်ကောင်စီကတော့စီရီယံဝန်ထမ်းတွေရဲ့နေရာမှာအစာထိုးဖို့လက်ပူတိုက်ကြိုးပမ်းနေကြပါတယ်ဝန်ထမ်းအသစ်တွေခေါ်ယူခြင်းနဲ့စီရီယံဝန်ထမ်းတွေကိုအလုပ်ကထုတ်ပယ်ခြင်းဖမ်းဆီးထောင်ချခြင်းတွေကိုပြုလုပ်ပြီးအာဏာကိုဆက်လက်ထိန်သိမ်းမှုလှုံ့ဆော်လာကြပါတယ
်ပြည်သူစေယုံမှသူနာပြုတ်သူဆက်တဲ့သူနာပြုတ်ဆယ်ဦးကိုလည်းရာဇဝကြီးဥပဒေပုံမှား905ခန်းနဲ့အမှုဖွင့်ထားတယ်လို့
ဒါပေမဲ့လည်းအခုချိန်ထိ MOGE ရဲ့ရန်ရားတွေကမလဲပတ်နိုင်သေးဘူးလို့လုံးသက်20ရှိပြီဖြစ်တဲ့ CDM ရေနံမြေကျွမ်းကျင်ဝန်ထမ်းကြီးကပြောပါတယ်စစ်ကောင်စီက CDM လုံးနေတဲ့အလုပ်သမားတွေကိုပုံမှန်905နဲ့တရားစွဲဆိုနေပါတယ်ရေနံမြေကအချို့ဝန်ထမ်းတွေကိုလည်းအိမ်မလာရောက်ရှာဖွေတာတွေရှိတဲ့အတွက် CDM လုံးဆောင်နေတဲ့အလုပ်သမားအချို့ကတော့ခြားနေရာတွေကိုထွက်ပြေးပုန်းရှောင်နေရပါတယ်CDM ရေနံမြေအတွင်းကလုံးသက်20လောက်ရှိတဲ့နေစားအလုပ်သမား30ကိုလည်းအလုပ်ထုတ်ပြီးပါပြီ။ဒါပေမဲ့အခြား CDM ဝန်ထမ်းတွေလိုပဲရေနံမြေအတွင်းက CDM အလုပ်သမားတွေကတော့လုံးဝအရှုံးမပေးသေးပါဘူး
။ဒါနဲ့ကျွန်တော်တို့ဘဝတူရေနံမြေဝန်ထမ်းတွေလည်းအလုံးမလုံးခွင့်နဲ့ကျန်းစီတဲ့ကျွတ်သွားတဲ့လူတွေလည်းပြည့်တော်မတင်ပါဘူး။ဒါပေမဲ့ဆက်ပြီးတော့ဒီအလုပ်ဆွေးရှင်နဲ့ပါဝင်ဆွေးရှင်နဲ့ပေါ့။ဒါမှလည်းအစိုးရရန်တွေရက်တော့ကိုယ်လည်းရတော့ရနေကိုရနေပဲတော့ရင်းနေမြင်ဝင်နေက55ဖြစ်နေ
အားလုံးကိုပူးပေါင်းပါပဲဆောင်ရွက်ရအောင်ကောင်းတာပေါ့ဒီပြည်ပြန်ပြည်မြောက
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနမယ်လို့ဒိုးတန်ဖွဲ့သားတွေကပြောလင်းပါတယ်ဒိုးတန်အတန်းနဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလဲစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နဲ့6:00နာရီကနေ9:00နာရီတွင်းမှာလဲနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအသုရှင်တွေကဗန်းမှုကူညီထားပြီး Frontier မြန်မာနဲ့ Foundation Iron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။တို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။တို့အတန်အစီအစဉ်ကိုနားဆင်ကြတာဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့စနေညသကဝိုင်းအစီအစဉ်ကိုတင်ဆက်ပေးပါမယ်။မြန်မာစစ်ကောင်စီအနေနဲ့အခြေခံပညာကျောင်းတွေကိုအခုလာမယ့်ဇွန်လ၁ရက်နေ့ပြန်ဖွင့်ဖို့ပြင်ဆင်နေရတယ်။မတိမငြိဖြစ်နေတဲ့နိုင်ငံရေးအခြေအနေအောက်မှာကျောင်းသားမိဘတွေကိုဖိအားပေးတာမျိုးဘယ်ဘက်ကမှမလုပ်ကြဘူးနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ကတော့ကျောင်းသားတွေပညာရေးဆက်ပြီးတော့သင်ယူနိုင်ဖို့အွန်လိုင်းပညာရေးကိုလှုံ့ဆော်ကြိုးစားနေတယ်လို့ NUG ပညာရေးဥက္ကဋ္ဌဌာနဒုတိယဝန်ကြီးဂျာထွန်းပန်ကပြောပါတယ်။လက်ရှိအဖြစ်တော့ CDM အကြမ်းမဖက်အာဏာပိစံရေးလုပ်နေတဲ့ဆရာမတွေကိုစစ်ကောင်စီကအလုပ်ကနေပြီးတော့ထုတ်ပယ်နေပေမဲ့လည်း NUG အစိုးရအနေနဲ့ဒါတွေကိုအသေးမှမပြုဘဲနဲ့ဒီ CDM ဆရာမတွေကိုမူလတာဝန်တွေအတိုင်းသူတို့ဘက်ကဆက်လက်ထားရှိတယ်လို့လည်းဆိုပါတယ် NUG ပညာရေးဒုတိယဝန်ကြီးဂျက်ထွန်းပိုင်ကိုမန့်အင်ဂျင်နိုင်ဆက်သွယ်မေးမြန်းထားတာဒီတစ်ပတ်စနေညသကဝိုင်းအစီအစဉ်မှာတင်ဆက်လိုက်ပါရခင်ဗျာ
မတို့ဒီမြန်မာပိုင်းကိုဟိုဆက်သွယ်မေးမြန်းဝင်ပေးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ရှင
့်ဟုတ်ကဲ့ပါ
ဆရာမပထမဆုံးမေးချင်တာကအခုဒီအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာစစ်တပ်ကနေပြီးတော့ပေါ့နော်ဒီကျောင်းဆရာမတွေကျောင်းသူကျောင်းသားတွေနောက်ပြီးတော့စာသင်ကျောင်းတွေနဲ့အခြားပညာသင်ကြားရေးအဆောက်အဦတွေကိုသူတို့အဓိကဟိုပိတ်မှတ်ထားတိုက်ခိုက်နေတယ်ဆိုပြီးတော့ UNESCO နဲ့ဒီ UNICEF ကုလသမဂ္ဂ agency တွေကနေပြီးတော့လေတဲ့င်းထုတ်ပြန်ထားတာရှိတယ်အထူးသဖြင့်ဟိုဆရာမတွေဖန်ဆီခံထားရတာတွေကျောင်းသူကျောင်းသားတွေဖန်ဆီခံထားရတာပေါ့နော်ဆိုတော့အဲ့လိုမျိုးထုတ်ပြန်ထားသလိုတစ်ဖက်မှာလည်းစစ်ကောင်စီဘက်ကပညာရေးဝန်ထမ်းစုစုပေါင်းဒီ 35,000 ကျော်ကိုလည်းသူတို့တာဝန်တွေကနေယာယီရဆိုင်ထားတယ်ပေါ့နော်အလုပ်ထုတ်တယ်ပေါ့လीဆိုတော့ဒါမျိုးတွေလည်းသူတို့လှုပ်ထားတဲ့ခါကျတော့မြန်မာနိုင်ငံမှာလက်ရှိဟိုပညာရေးအခြေအနေကဘယ်လောက်ထိဆိုးနေလဲရှင်
အခုကျမတို့အလုံးပြည့်တဲ့အတိုင်းပဲပေါ့နော်မြစ်တုံးကလည်းအကြောင်းမတက်ရဘူးအခုဒီနေ့မှလည်းအခုလိုမျိုးဖြစ်သွားတယ်ပေါ့နော်အခုလိုမျိုးအဲကျောင်းတွေတွားဖို့အတွက်လုံခြုံမှုမရှိတော့ဘူးအဲဒီကျောင်းတွေမှာစစ်တပ်ကတက်ဆွဲထားတဲ့ကိစ္စတွေခုနလိုမျိုးမလုံခြုံဖြစ်စရာကိစ္စတွေအများကြီးဖြစ်ပေါ်နေရပေါ့နော်ကျမတို့ကအဲ့ဒါတွေမလိုလားပါဘူးအဲ့လိုမျိုးဖြစ်နေတဲ့အတွက်ကြောင့်မလို့အခုဒီနေ့မှလည်းပြီးရင်ကိုဗစ်ကလည်းရှိသေးရပေါ့နော်ကျမတို့ကိုဗစ်ကိုလည်းထိန်းချုပ်နိုင်သေးဘူးနဲ့အဲဒီအင်းချင်းနိုင်ငံကကိုဗစ်ကလည်းဆိုးနေရရှိရဲဆိုတော့ကျောင်းသားမိဘတွေတဆိုးရင်ဆရာအများကြီးဖြစ်နေရတယ်เนาะဆိုတော့အဲ့လိုအချိန်မှာဒီလိုအချိန်မှာဒီအထူးသဖြင့်တော့ဒီကျောင်းသားတွေရဲ့ safety ပေါ့เนาะ safety မရှိဘူးဆိုတော့ဒီနှစ်မှာလည်းကျမတို့အကြောင်းကကျောင်းကောင်းစစ်ကောင်းစီရဲ့ကျောင်းဖွင့်ဖို့ဟာကမအောင်မြင်ဖို့များတယ်အဲ့ဒီအတွက်ပေါ့နော်အဲ့လိုမျိုးဖြစ်နေရင်ခြေနေကတော့မကောင်းဘူးပေါ့နော်အဲ့လိုမျိုးဖြစ်နေတဲ့အတွက်ကြောင့်မလို့ကျမတို့ကလည်းမိဘတွေအတွက်ပေါ့နော်ဒီလိုအဲမိဘတွေအတွက်ရွေးချယ်ခွင့်ရှိအောင်ပေါ့နော်ဒီလိုမျိုးရောက်ကာလပညာရေးတွေပြီးဖို့အတွက်ဖြစ်လာရခြင်း
အခုလက်ရှိစစ်ကောင်စီကသူတို့ကျောင်းတွေပြန်ဖွင့်ဖို့သူတို့စ조사နေတာဘာကြောင့်လို့မြင်ပါလဲရှင
်အဲ့ဒါကတော့သူတို့ကတော့ဒီသူတို့ရဲ့ရန်တရားပေါ့နော်ဒီအဘက်ဘက်မှာသူတို့ကအဲသူတို့ချက်တဲမှုအင်းဆိုင်နေရတယ်သူတို့ကဘယ်သူကမှမထောက်ခံဘူးသူတို့အချီးကျမှုတွေအင်းဆိုင်နေရတယ်ခက်ခဲမှုတွေအင်းဆိုင်နေရတယ်သူတို့အုပ်ချုပ်ခြင်းနဲ့ဒါပေမဲ့သူတို့အုပ်ချုပ်မဲ့လူတွေကမရှိဘူးဖြစ်နေပေါ့နော်အဲ့လိုဆိုတော့သူတို့ကလူတွေကိုအုပ်ချုပ်နိုင်ပါတယ်ဆိုပြီးမှပြချင်ဖို့အတွက်ပြချင်တဲ့အတွက်ကြောင့်မလို့သူတို့ကအတင်းအဓမ္မအကြောင်းတွေကိုဖွင့်အောင်လုပ်တယ်မိဘတွေကအတင်းအဓမ္မအကြောင်းအခိုင်းတယ်ဒီလိုကိစ္စတွေဆိုလို့လုပ်နေရတယ်
အဲ့တော့ဟိုကြောင်းတက်တင်မတက်တင်ပေါ့နော်ကလေးတွေပို့တင်မတူမပို့တင်ဆိုတဲ့အပေါ်မှာဆရာမတို့ဘက်ကဘလို့ဂျန်ပေးခြင်းလဲရှင
်အာကျမတို့ကတော့ debate mock ထားရပေါ့နော်ဒီကြောင်းကိုတော့ဒီစစ်ကောင်စီကပညာရေးစနစ်တွေအားလုံးကိုတော့ debate mock ထားရပေါ့နော်တဖက်မှာလည်းဒီကြောင်းသားမိဘတွေအငယ်တွေပေါ့နော်အငယ်တွေအဲရေတည့်ရလူတွေပေါ့နော်အဲ့ဒါတွေကတော့မိဘတွေရဲ့ guardian ပေါ့နော်သူတို့အုပ်ချင်းတူရဲ့အောက်မှာရှိတဲ့ကြောင်းသားအဲ့အတွက်ကတော့ကျမတို့စိုးရိမ်မှုတွေရှိရ
เนาะไอ้เรื่องส่วนตัวเนี่ยนักกู้ส่งเช่าเนี่ยลีบายูเนี่ยส่งเช่าคุยกูเราจะมาเราไม่ไปเป็นบ่เนาะเราลีบายูอาติชาส่งเช่าเนี่ยมีทับชิดเต๋อแล้วไอ้เรื่องกูลีบายูเนี่ยส่งเช่าในคุยกูไปดูมาแล้วไม่ไปเป็นจริงบ่แต่ที่อันเจ็บบ่เนาะที่ไปกูจ้างว่าบ่ที่ไปกูจ้างว่าบ่เลยเลยเบสิกก็มาแล้วไม่ลุกจริงบ่ลุก
สสวดีเสี่ยมาจาท้องแบบเปียวบาดุโลปอเนาะจองนี่เปลี่ยนพุ่นเนี่ยเฉยมาเลยเปลี่ยนตัดผู้แล้วไม่ลงจองกูนับไปรอเลยตะเพ็ดมาเลยอะคูโลปอเนาะปัญญาเยเฉยเนี่ยแหละละชิไม่ติมิญญ์ขึ้นนี่เฉยเนี่ยแหละซู้นี่ในคาจารอโห NUG อเมยธานีญูยีอซูยานี่เนี่ยก็จองตาฤอธิกปัญญาเตจ้าผู้กูโหบลูฤปั่นโป้ไปไหนผู้ရှိได้ရှင
်โอเคตัวเราก็แลโหตัดไหนในเบกก็ปอเนาะตัวอซวงกงจูซวนนี่ไปได้ดีเฉยมาတော်လည်းရဖြစ်နေတယ်။ဒါနဲ့ကလေးတွေအနေနဲ့ပင်ကြားရေးနဲ့အရင်အဆက်မပြတ်သွားဖို့အတွက်ကျမတို့ကဒီဂျာကာလပင်ရည်အစီအစဉ်တွေကိုတင်ဆက်ထားပါတယ်။အဲမူလတန်းအလယ်တန်းထက်တန်းဒီအခြေခံပိုင်းရောထက်တန်းပိုင်းရောပေါ့နော်။ online ကနေဒီမှာစပေးမယ်။ပြီးရင် offline နဲ့လည်းအလုံးကိုပို့ပေးသွားနိုင်အောင်စီစဉ်နေရဖြစ်တယ်။ဟောပေါ့နော်။ဒီ online ရှိတဲ့နေရာတွေမှာဆိုလို့ရှိရင်လည်းဒီ radio channel တို့အပြင်ပို့ပေးသွားဖို့ကျမတို့စီစဉ်နေရပါပေါ့နော်။စူးစမ်းနေပါတယ်။
online ปัญญาเยสนิทကို NUG အစိုးရကဟိုဘလို့လုတ်ပေးနေလဲရှင်အခြေခံပညာတွေចောင်းသားចောင်းသူចောင်းသားတွေဆိုလို့ရှင်ဒီ NUG ကပေးတဲ့ online ပညာကြီးကိုသူတို့ဘလို့လုတ်နိုင်မလဲရှင
်အဲလောလောဆယ်ကတော့ကျမတို့ဒီ model platform တွေအနေနဲ့တစ်ဆင့်ပေါ့เนาะအဲဒီ platform တွေအနေနဲ့တစ်ဆင့်ចောင်းသားမိပတွေကចောင်းသားတွေចောင်းသားမိပတွေအလွယ်တကူအသုံးပြုနိုင်ဖို့ကတော့ကျမတို့အထူးကြိုးစားနေရယ်ဤပညာကိုအရင်အထက်ခဲလိုမျိုးအုံးခံစားရပဲနဲ့ကိုကိုနဲ့တက်ဆိုင်ရာတင်ခန်းစာတွေပေါ့နော်အဲဒီ access လုပ်နိုင်ဖို့အတွက်တက်ဆိုင်ရာတင်ခန်းစာတွေကိုဖွင့်ပြီးမှကြည့်နိုင်ဖို့ study စာတွေလုပ်နိုင်ဖို့အတွက်ကျမတို့ပြင်ဆင်နေရရှိပါတယ်အဲဒီနောက်ပိုင်းသူနဲ့အကြောင်းသားတွေနဲ့အကြောင်းသားတွေဒီငယ်တွေနဲ့ပတ်သက်တဲ့အရေးကြီးရဲ့သူပြောမလဲပညာပေးအစီအစဉ်တွေပညာပေး video clip တို့အထွာတွေကအစပေါ့နော်အဲ့ဒါတွေကိုလည်းကျမတို့ပြုလုပ်ပေးသွားဖို့အစီအစဉ်တွေရှိပါတယ်
အခုလိုတော်လိုင်းကြီးကလာပါတော့အခုဒီဆရာနာလည်းတင်ထားတယ်ဒါကိုလည်းဆန့်ကျင်ပြီးတော့လှုပ်ရှားနေတယ်လှုပ်ရှားမှုကြီးအချိန်ဟောကလည်းမြင့်မားနေတော့အခုကလေးတွေကလည်းကြောက်မတက်နိုင်ဘူးနောက်တစ်ဖက်မှာလည်းအခု NUG အစိုးရကဒီ online ပညာရေးနဲ့ချမှတ်ပေးမယ်ဆိုပေမဲ့သူတို့ဒီအတန်းပညာရေးပေါ့နော်အော်ဒီကလေးတွေကတော့ဥမာ9တန်းပြီ6တန်းတက်မီဂရန်တက်သွားမယ်ဆိုတော့ဒီလို assessment ပေါ့ဒီလိုအဲ့လိုမျိုးဒီပုံစံမျိုးကြတော့ဒီကျောင်းသူကျောင်းသားတွေအတွက်ဟိုဘယ်လိုဆောင်ရွက်ပေးနိုင်မလဲရှင်
โอเคจมารอก็แล้วๆเสร็จတော့ဒီ senior swag curriculum ကိုဟိုနည်းနည်းလေးချုပ်ထားရပါเนาะနည်းနည်းလေးချုပ်ပြီးမှာဒီအရေးကြီးရဲ့သူရဲ့ learning goal တွေမပြတ်အောင်ပေါ့เนาะသူတင်တင်တအကလေးတွေရှိတင်ရှိရတဲ့ skill တွေအားလုံးပါမယ်ပြီးရင်အိမ်မှာနေပြီးတက်တောင်တက်တာသင်နိုင်အောင်လို့ကျွန်တော်တို့ကအစီအစဉ်ထားတာရှိပါတယ်အိမ်မှာနေပြီးတစ်ရက်ကို3နာရီလောက်သူတို့ဒါလုပ်ရင်ကိုပဲသူတို့အတွက်အဆင်ပြေနိုင်မဲ့ပုံစံပေါ့เนาะအရင်ကလည်း stress out မဖြစ်ဖို့ပေါ့เนาะအရင်ကြီးတော်လိုင်းရေးချိန်လည်းဖြစ်တယ်အားလုံးလည်းခက်ခဲနေရဆိုတာညားလေပေါ့နော်ဒီမိဘတွေကလည်းသားသမီးတွေကိုတချို့အများကြီးမတင်ပေးနိုင်ပါဘူးအချိန်မပေးနိုင်ပါဘူးရှိပါတော့လဲကျွန်တော်ညားလေပါအဲ့ဒီတကြောင်မို့လို့ဟိုကလေးတွေပေပေါ်ပပနဲ့ပေါ့နော်အရန်ကြီး heavy မဖြစ်ပဲနဲ့အရန်လေးလေးဘယ်လိုပြောမလဲအရန်ခက်ခဲအောင်မဟုတ်ပဲနဲ့သင်ကြားနိုင်မဲ့ပုံစံတွေကျွန်တော်တို့လုပ်ထားတယ် assessment ပုံစံကတော့ဒီအဆင်ပြေမယ်ဆိုရင်တော့ဒီ formative assessment ပေါ့နော်ဒီ assessment ပြအဲ့ assessment လုပ်သွားတဲ့ပုံစံလေးတွေကိုကျမတို့ application တွေတုံးတဲ့လူတွေကစင်ကတော့ကျမတို့လုပ်သွားနိုင်မှာဖြစ်တယ်ပေါ့နော်ဆိုတော့အဲ့ဒီကိစ္စတွေကတော့ကျမတို့နောက်ပိုင်းကျမတို့လုပ်သွားနိုင်တဲ့အပေါ်မှာမူတည်ပြီးမှပြည်သူလူထုကိုကျမတို့ပြန်ပြီးမှပြောပြသွားမယ်ပေါ့နော
်ဟုတ်ကဲ့ပါအဲ့တော့ဟိုဆရာမတွေရဲ့အခန်းကဏ္ဍရောဘယ်လိုပါဝင်လာဖို့ရှိမယ်ရှင်ဒီအခုဒီ NUG အစိုးရရဲ့ဒီပညာရေးမူဝါဒအခုလိုအကောင့်ထဲပေါ်ပေါ့နော်ဆက်လက်ပြီးတော့ဟိုတနိုင်တစ်ပိုင်းပေါ့နော်တအားတလောက်ဆောင်ရွက်သွားမယ်လုပ်ငန်းစဉ်မှာအခုလက်ရှိဒီကျောင်းဆရာမတွေဘယ်ရဲ့ပူးပေါင်းဆောင်ရွက်မှုအဲသူတို့ရဲ့အခန်းကဏ္ဍရောဘယ်လိုဖြစ်လာမယ်ရှင
်ဟုတ်ကဲ့သူတို့တွေပေါ့နော်ဆရာမတွေဒီ qualify ဖြစ်တဲ့ဟိုအသင်ပြတ်ကောင်းတဲ့ဆရာမတွေပေါ့နော်ပြီးရင်သူတို့ဒီ snippet ပါဆိုရင်လည်းသူတို့ snippet ကိုကြည့်ချပြီးထားတဲ့ဆရာမတွေကကျမတို့တင်ကြားရေးမှာပါဝင်ပြီးမှကူညီထားပါတယ်ဆိုတော့ဒီတင်ကြားရေး digital content ပြုလုပ်တာပေါ့နော်ဒီအဲ့ဒီအပိုင်းမှာသူတို့ပါဝင်အားဖြည့်ထားတယ် digital content တွေကိုလွှင့်သွားဖို့ပေါ့နော်အဲ့ဒါတွေကိုအကောင်းဆုံးကျမတို့ကပြင်ဆင်နေတယ
်ဟုတ်ကဲ့ဘယ်တော့လောက်ဖြစ်လာမလဲအဲ့ဒါဘယ်တော့လောက်စပြီးကောင်းထဲပေါ်ဖို့ရှိမှာရှိ
ကျမတို့ကကြာခင်မှာတော့ဒီ registration အပိုင်းပေါ့နော်ကြာခင်မှာတော့လုပ်လာ
ကျွန်တော်လာပိုင်းမှာကတော့ကျွန်တော်လာစမ်းကျွန်တော်ပထမပတ်တတိယပတ်တတိယပတ်အတုံးလိုက်အတုံးလိုက်အတုံးလိုက်ဆရာတော့အဲအတန်းမျိုးကျွန်တော်ဆက်ပြသွားနိုင်မှာဖြစ်တယ်အခြေခံကတော့အရင်လာမှာပေါ့နော်အဲဒါအဲအချင်းချင်းကအချင်းချင်းဒီတက္ကသိုလ်အဆင့်တွေကကလပ်တချို့ကိုလည်းဒီလထဲမှာအကျွန်လထဲမှာပေါ့နော်ဆက်ပြသွားနိုင်ဖို့ရှိပါတယ်ဆိုတော့အခုလိုမြန်မာနိုင်ငံမှာ ပြည်ညာရေးဝန်ထမ်းတွေပေါ့နော်ဆရာဆရာမတွေပါဝင်ပြည်ညာရေးဝန်ထမ်းတွေအဲ့လိုတိန်းတဲ့ခြေပြီးတော့ယာယီဒီတာဝန်ကနေပြီးတော့ရက်ဆိုင်ခံရတာအလုပ်ထုတ်ခံရတာတွေအခြေအနေပေါ်မှာရောဒီဆရာမတို့ဘယ်လိုသုံးသပ်လဲရှင်ဒီလိုဆရာဆရာမတွေအနေနဲ့ကခုလို CDM မှာပါဝင်နေပါဝင်တဲ့အတွက်တစ်ဖက်မှာလည်းသူတို့အလုပ်ကနေထုတ်ခံရဆိုတော့ဒီအနေအထားပေါ်မှာရောဆရာမတို့အနေနဲ့ဒါရဲ့ဟိုအကျို
ဖြူခွင်းနေရဲ့အခက်အခဲတွေခက်အခံစားရအောင်လုပ်နေရပေါ့နော်အဲသူတို့တွေဆရာမတွေတိန့်ချီအဲလူမျိုးအလုပ်တွေပြုတ်ခံထားရရဲ့အဲဒါပေမဲ့ဒီကျမတို့ပြည်သူအစိုးရကအဲ့ဒါတွေအတိမမပြုတ်ပါဘူးပြည်သူအစိုးရကတော့ဒီအထူးသဖြင့် CDM ဆရာမတွေကိုသူတို့ရဲ့မူရင်းဒီရာထူးအတိုင်းပဲအတိမပြုတ်သွားတာပြုတ်သွားမှာဖြစ်တယ်အဲသူတို့တွေကိုလည်းကျမတို့ကုန်ပြုတ်တဲ့အစီအစဉ်လေးလည်းပြုတ်လို့သွားမှာဖြစ်တယ်ပေါ့နော်ဆိုတော့အခုလိုမျိုး CDM ဆရာမတွေကိုသူတို့အလုပ်ဖြုတ်လိုက်ခြင်းအပြင်ကျောင်းတွေဖွင့်ဖို့အတွက်ခက်ခဲသွားမှာဖြစ်တယ်ဆရာမတွေကိုလည်းအခုမှပဲခေါ်လို့လဲအခုမှပဲ train လို့အခုမှခေါ်အခု train ပြီးအခုတင်ခိုင်းဖို့အဆင်မပြေဘူးနော်ဆရာမတယောက်ကိုအကောင်းကောင်းမွန်မွန်သူကို train ဖို့အချိန်ကြီးအများကြီးလိုအပ်တယ်ဆိုတော့အခုလိုဒီလိုမျိုး train ထားတဲ့ qualify ဖြစ်တဲ့ဆရာမတွေကိုထုတ်လိုက်ပြီးမှဘယ်လိုပြောမလဲအတွေ့အကြုံရှိတဲ့ဆရာမနဲ့အစားထိုးမယ်ဆိုတော့ဒီကလေးတွေအတွက်လည်းဒါရီကမကောင်းပါဘူးဆိုတော့ဒီဟာတွေကတော့ impact တွေဖြစ်တယ်
အခုလက်ရှိဒီဆရာနာသိမ်းထားတဲ့အခြေအနေမှာလည်းဟိုကျောင်းသူကျောင်းသားတွေကိုယ်တိုင်ကလည်းဒီစစ်ကြုံပညာရေးအလိုမရှိဆိုတော့အဲဒီကြွေးကြော်သံနေနဲ့သူတို့ဆန္ဒတွေထုတ်ပေါ်တာတွေဆန္ဒပြတာတွေတွေ့ရပါတယ်ဆိုတော့အဲ့ဒီမှာဒီစစ်ကြုံပညာရေးဆိုတော့အပိုင်းရောဆရာမတို့ဒီဘယ်လိုမြင်လဲရှင
်စစ်ကြုံပညာရေးဆိုတာတော့အဲဟုတ်တယ်အဲသူတို့ကအေးဒီခံစားချက်ကတအားလေးနဲ့ပါတယ်ဒီပြည်သူတွေရဲ့ပေါ့နော်သူချင်းကျောင်းသူကျောင်းသားတွေရခံစားချက်ကဒါအလေးနဲ့တလို့ကျမထင်တယ်။ဟိုသူတို့ကလစ်ပေါင်းများဆိုတာကျမတို့လည်းဒီစစ်အာဏာရှင်အောက်ပါပေါ့နော်ဒီစစ်အာဏာရှင်ပေးရဲ့ပညာရေးအောက်မှာရှိပင်းလာတာပေါ့နော်။ဆိုတော့ဟိုတိုင်းရင်းသားဖြစ်တယ်ဆိုမျိုးလည်းကိုယ်တိုင်းရင်းသားရဲ့ပညာကိုယ်တိုင်းရင်းသားရဲ့တမိုင်းကြောင့်ကိုယ်တိုင်းရင်းသားရဲ့နိုင်ငံရဲ့ရည်ရည်ချက်တွေကြောင့်မသိခဲ့ရဘူးပေါ့နော်။ဆိုတော့တစ်ဖက်မှာလည်းသူတို့ကစစ်အစိုးရဖြစ်တယ်ဆိုတဲ့အတိုင်းပဲသူတို့လိုချင်တဲ့ပုံစံရအောင်လို့ပဲသူတို့ကလုပ်မှာဖြစ်တယ်ဒီလူတွေရဲ့လွတ်လပ်စွာတွေးတောဆုံးဖြတ်ခွင့်လူတွေရဲ့လွတ်လပ်စွာဒီ creative thinking တို့ပြီးရင်ဒီ critical thinking တို့ဆိုတာသူတို့ကအဲ့လိုမျိုးတွေကိုအားပေးခဲ့မှာမဟုတ်ဘူးပေါ့နော်ဆိုတော့ဒီစာတင်တဲ့အခါမှာလည်းဒါချက်ဒါဖြူဆိုတဲ့ပုံစံဖြစ်သွားတယ်ဆိုတာတကယ်တော့အဲ့ဒါကသူတို့ဒီတိုးတက်တဲ့အတွေ့အခေါ်တွေတွေးခေါ်မှုတွေပေါ့နော်ဒီ train စမ်းတွေးခေါ်မှုတွေကိုသူတို့လက်မခံခဲ့လို့ပဲဖြစ်တယ်လက်ခံလေဆိုလို့ရှိရင်လည်းဒါစစ်အစိုးရပဲဖြစ်တော့မယ်เนาะစစ်အစိုးရဆိုတဲ့အတိုင်းသူတို့အဲ့ဒါတွေလက်ခံမှာမဟုတ်ဘူးဆိုတော့ပြည်သူတွေကအဲ့ဒီဘဝကိုပြန်မသွားချင်လို့ဖြစ်တယ်အဲတောင်းတလူတွေတွေလည်းပေါ့เนาะကျမတို့နိုင်ငံကပညာရေးအရာကဘာမှအရင်နှိမ့်ချခဲ့တယ်ဒီအင်ဂျင်နာချင်းနိုင်ငံတွေကြားမှာတောင်းမှာအရာကိုနှိမ့်ချခဲ့တယ်ဆိုတော့အဲ့ဒါကိုကျမတို့ကဖတ်ပြီးမှဒီတောင်းတတွေပြည်သူတွေကအဲ့ဒါကိုဖတ်ပြီးမခံချင်တော့ဆိုတော့အဲ့ဒီအဆက်ကြောင့်မလို့ဒီစစ်ကြုံပညာရေးဆိုတော့သူတို့အပင်ပေါက်တယ်လို့ကျမတို့ကအဲ့လိုချင်ပါလေ
ဆိုဆီယမကိုရိုင်းလေဒီလိုစစ်အာဏာရှင်စနစ်အောက်မှာရှိခဲ့တဲ့ဒီပညာရေးကိုလည်းတွေ့ကြုံခဲ့ရတယ်ဆိုတော့အဲ့တော့အခုဒီဆီယမအနေနဲ့အခုလို NUG အမျိုးသားညီညွတ်ရေးအစိုးရမှာဒုပညာရေးဝန်ကြီးအနေနဲ့ဟိုတာဝန်ထမ်းဆောင်ပြစ်လာရတဲ့ဆီယမရဲ့နောက်ခံကြောင်းကြီးကိုလည်းပြောပြအောင်ရှင
်ဟုတ်ကဲ့ပါကျွန်တော်ကတော့ဒီချင်းပြင်းနေမှာပဲမွေးရပေါ့နော်ဒီမှာပဲဆွေသားအောင်ပြီးမှအဲကျောင်းကတော့တကုံတက်ကတူကညီမနှုတ်တပေးရတဲ့ကျောင်းနော်အဲ့ဒီနောက်ပိုင်းဒီနိုင်ငံတကာမှာ US တို့ UK တို့မှာဆက်ပြီးပြင်ကြားခဲ့တယ်။အဲ့ဒီနောက်မှာတော့ပြန်လာပြီးမှအဲကျွန်မအဲဒီကချင်ပြည်နယ်မှာပဲပေါ့နော်။လူမြောက်နေမြေဘက်မှာပညာရေးအတွက်ကျွန်မအဲလုပ်ကင်ခဲ့ပါတယ်။ဒီကျောင်းအုပ်အနေနဲ့လုပ်ကင်ခဲ့ပေါ့နော်။ဒီကချင်ဒေတာရဲ့ပညာရေးလုပ်ငန်းတွေမှာကျွန်မပါဝင်လှုပ်ရှားခဲ့တယ်။မြို့ခင်ဘာဒါစကအခြေပြုပညာရေးပုံစံပေါ့နော်။အဲ့ဒီ curriculum ဒီရဲ့အစီအစဉ်ဒီမှာလည်းကျွန်မပါဝင်ပြီးမှလှုပ်ရှားခဲ့ရပါတယ်။ ဒါတော့ကျွန်မရဲ့ background ဖြစ်ပါတယ
်ပညာရေးမှာစပြုတင်ကြောင်းလေးညာကြီးလုပ်ဖို့လိုတဲ့နေရာမှာဟိုဘယ်အပိုင်းကိုအဓိကထားပြီးတော့ဟိုပြုတင်ကြောင်းလေးမှာအဓိကဆောင်ရွက်သွားဖို့ရှိလို့ရှင
်ဟုတ်ကဲ့ကျွန်မတို့ပြုတင်ကြောင်းလေးတကယ်တော့လူခဲ့တဲ့ငါးနှစ်ဆင်းမှာလဲပြုတင်ကြောင်းလေးဖြစ်ပေါ်ခဲ့ရပါတော့ဒီမှာလည်းကမှစပြီးမှအချိန်စပြီးမှstress ကနိုးလာရပေါ့နော်ပြည်ပြင်ကြောင်းလေးအဲဒါပေမဲ့အဲတိုင်းရင်းသားတွေလူသားတွေပြည်ပြင်ကြောင်းလေးပုံစံတော့ဖြစ်ခဲ့ဦးပေါ့နော်ဆိုတော့ကျမတို့ကတော့ဒီအဲ့ဒီခံစားချက်ကိုကောင်းကောင်းနားလည်ရပေါ့နော်ကျမတို့ဒီ mainstream education ရဲ့အစိတ်အပိုင်းတစ်ခုမဖြစ်ခဲ့တဲ့ဒီဒီနယ်ဘက်ကတိုင်းရင်းသားတွေရဲ့ပညာရေးစနစ်ပေါ့နော်အဲ parallel ဖြစ်နေတာပေါ့နော်ကြီးတန့်ဖြစ်နေတဲ့ခက်ခက်ခဲခဲနဲ့ကြိုးစားခဲ့ရကိုမိခင်ဘာသာစကားနဲ့စာချင်းကြားနိုင်ဖို့ပေါ့နော်ကိုရဲ့မင်္ဂလာနဲ့တမိုင်းနေမင်္ဂလာနဲ့လည်းရည်တမိုင်းနေတည်နိုင်ဖို့အတွက်ခက်ခဲခဲစူးစမ်းခဲ့ရတယ်။အဲ့ဒါအဲ့လိုမျိုးပေါ့နော်အဲ့လိုမျိုးခံစားချက်တွေကျမကအဲ့လိုမျိုးနဲ့ကြီးပြင်းလာခဲ့ရတော့အဲ့တိုင်းရင်းသားတွေအဲ့ဒီခံစားချက်တွေကျမနားလည်ရပေါ့နော်။အဲ့လိုဆိုတော့အခုအနာဂတ်ဒီ Federal ပြည်ထောင်စုတည်ဆောက်ရေးပြီးရင် Federal ပညာရေးစနစ်တွေတည်ဆောက်ရေးလှုပ်ဆောင်သွားတဲ့အချိန်ကြီးမှာလည်းပေါ့နော်အကောင်းဆုံးဖြစ်အောင်ကျမပြန်ပြီးမှတည်ဆောက်จูปันตั้วขึ้นมาเลยไอ้สว่างกုံป่ะเนาะจูมาตัดแหน่งเนี่ยอ้างซุ่ผิดอ๋อจูมาปาวินพี่มาจูซาตั้วขึ้นมาเลย
เซียมาจาทุ่มปันอะคูโลเฉิงพี่ပြီးတော့วีโอเมียนมาบ้ายကိုဖြည့်ချားပေးတဲ့အတွက်เจซุอายิติมาเลยရှင
်โอเคပါจูอ่ะเลยจู
ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်း season လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင
်ရှင်။ရှင်ညတို့ရဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။မြန်မာနိုင်ငံတွင်းမှာစစ်တပ်နဲ့ရဲကအကြမ်းဖက်ပြစ်ခတ်တာကြောင့်ဒေသုံနာတွေဖမ်းဆီးတာတွေပောက်ကွဲမှုတွေရှိနေတဲ့ကြားကပဲဒေသအနှံ့မှာဆန္ဒပြပွဲတွေပုံစံမျိုးမျိုးနဲ့ဆက်ရှိနေပါတယ်။တပိတ်စစ်ကြောင်းတွေနဲ့စုဝေးပြီးကြည်တဲ့ဆန္ဒပြကြသလိုအိမ်နှင်းတပိတ်၊ဆက်ကူတပိတ်၊ဆိုင်ကယ်တပိတ်စတဲ့နီလန်မျိုးမျိုးနဲ့ဆက်ရနာသိမှုကိုကန့်ကွက်ဆန္ဒပြနေကြဆဲပါ။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်နဲ့အိန္ဒိယနိုင်ငံသားဝန်ကြီးဒေါက်တာ S. ဂျိုင်ရှန်ကာတို့တောက်ကြနေကအမေရိကန်နိုင်ငံသားဌာနမှတွေ့ဆုံဆွေးနွေးချိန်တွင်မြန်မာနိုင်ငံမှာဆက်ရနာသိမှုနဲ့ပတ်သက်ပြီးတော့လည်းထက်သွင်းဆွေးနွေးခဲ့ကြတယ်လို့နိုင်ငံသားဌာနရဲ့တောက်ကြညဘက်ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။ဆွေးနွေးချက်အသေးစိတ်ကိုတော့ထည့်သွင်းဖော်ပြမထားပါဘူး။မြန်မာနာသိစစ်ကောင်စီကဖမ်းထားတဲ့အမေရိကန်သတင်းမီဒီယာသမားဒန်နီဖန်စတာရဲ့မိခင်ကဒါဖြစ်သူကိုသူတို့နေထိုင်တဲ့မီရှိဂန်ပြည်နယ်မှာရှိနေစေချင်တာပါပဲလို့ AP သတင်းဌာနနဲ့တောက်ကြနေတွေ့ဆုံမိမြန်ကတခုအတွင်ပြောခဲ့ပါတယ်။ဒန်နီဖန်စတာအပြင်မလအစောပိုင်းကဖမ်းဆီးခံခဲ့ရတဲ့ကမာရွတ်မီဒီယာအယ်ဒီတာချုပ်နေသမောင်ခေါ်ကုမမောင်ထွေးတို့လွတ်မြောက်ရေးစစ်ကောင်စီကိုဆက်ပြီးဖိအားပေးနေတယ်လို့အမေရိကန်နိုင်ငံသားဌာနကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာမနေ့ကလူပေါင်း1,200ကိုကိုဗစ်ကံရောဂါဓာတ်ခွဲဆေးခဲ့တာမှာ82ဦးမှာပိုးတွေးခဲ့တယ်လို့ဒီနေ့ထုတ်ကြေညာသတင်းစာမှာဖော်ပြထားပါတယ်။ကြာသပတေးနေ့ကတော့ပိုးကူသူ96ဦးအထိဓာတ်ခွဲအတည်ပြုတွေ့ရှိပါတယ်။အိန္ဒိယနယ်စပ်ချင်းပြည်နယ်ကဒွန်းဆန်မြို့နဲ့စကိုင်းတိုင်းကတမူးမြို့တွေမှာ stay at home အိမ်တွင်းနေအမိန့်ထုတ်ပြန်ထားသလိုအိန္ဒိယနဲ့ထိုင်းနယ်စပ်မြို့တွေကိုသွားတဲ့ပြည်တွင်းဒေသလိုက်တွေကိုလည်းပိတ်ထားပါတယ်ခင်ဗျာ။စနေညတော့ VOE Radio စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေအပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။
This program